This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တာရှင်များခင်ဗျာ VOA American နိုင်ငံရဲ့2024ခုနှစ်မေလ16ရက်ချက်သားရင်းညအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3251အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးမူကတော့ကျွန်တော်ဝင်းမြင့်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါပါရှင်။ရုရှားသမ္မတပူတင်နဲ့ဒီတရုတ်သမ္မတရှီဂျင်ပင်တို့ဘေကျင်းမြို့တော်မှာတွေ့ဆုံပြီးတော့နှစ်နိုင်ငံကြားမှာဆက်ဆံရေးခိုင်မာတယ်ဆိုတာကိုပြသခဲ့ကြပါတယ်။အမေရိကန်ရွေးကောက်ပွဲဝင်ပြိုင်ဖို့ပြင်ဆင်နေကြတဲ့သမ္မတဂျိုးဘိုက်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ကြိမ်စကားဆက်ထိုးဖို့သဘောတူလိုက်ကြပါပြီ။အာဆီယံတာဝန်ရှိသူတွေကတော့မြန်မာနိုင်ငံမှာရောက်နေပြီးမြန်မာအရေးဖြေရှင်းနိုင်ဖို့ကြိုးစားနေကြပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်။
ကျေးဇူးပါမဆုမြတ်မွန်ရေအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်မြဝတီရွှေကုတ်ကကကြားဖြန့် online link လဲဂိုင်းတွေထွက်ခွာသွားဖို့ PGF ကလိုက်လံနှိုးဆော်နေတာမှာဒေတာကန်က
တို့ပြန်ကြဖို့ထားပိုက်တွေတက်ကြတယ်ပို့စာကြီးတွေကပ်ပြီးတော့ like your my dinner like all မှာဒီကလုံလုံကြီးယူပေးထားတာက PGF ကလုပ်ပေးထားတာလေ PGF ကသူကဘယ်လိုပြန်ဖို့မလဲ
နောက် KIA ကချင်တက်စီဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါင်လွန်ရဲ့စာဗနာအခမ်းအနားကိုလိုက်စားမှကျင်းပခဲ့ပါတယ်။နောက်ကြားဘက်ကစခန်းသိန်းတိုက်ပွဲတစ်ခုရဲ့အတွေ့အကြုံကရောဘယ်လိုရှိပါလဲ။အခုလိုသတင်းလွှာတွေပြီးမှတော့ကျတာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်းရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းလွှာတွေစက်တိုက်လာဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတဲ့ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
။ရုရှားသမ္မတဗလာဒီမီယာပူတင်ဟာတရုတ်နိုင်ငံဘေကျင်းမြို့တော်မှာရောက်ရှိနေပြီးတော့ဒီကနေ့သမ္မတရှိဂျင်ပင်နဲ့တွေ့ဆုံပါတယ်တရုတ်နဲ့ရုရှားနှစ်နိုင်ငံကြားမှာဒီမဟာဗျူဟာမောက်ပူးပေါင်းဆက်ဆံရေးပို့ပြီးတော့ခိုင်မာကြောင်းကြေညာချက်မှာလည်းခေါင်းဆောင်တယောက်လက်မှတ်ထိုးခဲ့ကြပါတယ်ယူကရိန်းပြဿနာကိုနိုင်ငံရေးနီးလမ်းနဲ့ဖြေရှင်းဖို့လိုအပ်တယ်ဆိုတာကိုလည်းနှစ်ဦးသဘောတူညီခဲ့တယ်လို့ဒီတရုတ်သမ္မတရှိဂျင်ပင်ကပြောပါတယ
်雙方一致認為政治解決烏克蘭危機是
ယူကရိန်းပြဿနာကိုနိုင်ငံရေးနီးလမ်းနဲ့ဖြေရှင်းတာကနီးလမ်းမှန်ဖြစ်တယ်ဆိုတာကိုနှစ်ဖက်လုံးသဘောတူကြပါတယ်။ဥရောပတိုက်မှာငြိမ်းချမ်းတည်ငြိမ်မှုပြန်လည်ရရှိရေးကိုတရုတ်နိုင်ငံအနေနဲ့လိုလားပြီးဒီအခြေအနေရောက်တဲ့အထိတရုတ်အနေနဲ့ထိရောက်တဲ့အခန်းကနေစူးစမ်းပေးသွားမယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားသွားတာပါ။ယူကရိန်းစစ်ပွဲအတွက်အပြေရှာနိုင်ဖို့တရုတ်အစိုးရကအစပြုစူးစမ်းတဲ့အပေါ်ကျေးဇူးတင်တယ်လို့ရုရှားသမ္မတပူတင်ကလည်းတုံ့ပြန်ပါတယ်။သူအဆိုကမောက်ကမဖြစ်နေတဲ့ကမ္ဘာကြီးမှာတရုတ်နဲ့တည်ငြိမ်ကောင်းမွန်တဲ့ဆက်ဆံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးတက်နေတာကိုလည်းရုရှားသမ္မတပူတင်ကအမွန့်တင်ပြောကြားပါတယ်။အာရှပစိဖိတ်ဒေသမှာအနောက်နိုင်ငံတွေဥဆောင်တဲ့နိုင်ငံရေးလုံခြုံရေးဆိုင်ရာမဟာမိတ်အဖွဲ့တွေဖွဲ့နေတာအန်ဒီရဲ့များတယ်လို့လည်းသူကဆိုခဲ့ပါတယ်။အရှာဒေသမှာဩဇာလွှမ်းနိုင်အောင်တရုတ်ရဲ့စူးစမ်းမှုကိုတံပြန်နိုင်ဖို့အတွက်အမေရိကန်ကဩစတြေးလျ၊အိန္ဒိယ၊ဂျပန်တို့နဲ့လေးနိုင်ငံလုံခြုံရေးဆွေးနွေးပွဲအဖွဲ့ဖွဲ့ထားတယ်လို့ဗြိတိန်ကလည်းဒေသရင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလုပ်နေတာဖြစ်ပါတယ်။ဂါဇာစစ်ပွဲအရေးနဲ့ပတ်သက်လို့လည်းကုလသမဂ္ဂဆုံးဖြတ်ချက်အတိုင်းအကောင့်ထဲပေါ်ဖို့လိုအပ်ကြောင်းနဲ့နှစ်နိုင်ငံအတူရှင်တွဲနေထိုင်ရေးကသာပါလက်စတိုင်းပြည်နာပြည်လည်နိုင်လိမ့်မယ်လို့သမ္မတပူတင်နဲ့သဘောတူခဲ့ကြောင်းတရုတ်သမ္မတကပြောကြားခဲ့ပါတယ်ရှင်။
ရုရှားထိုးစစ်ခံနေရတဲ့ယူကရိန်းဒေသကစစ်ရေးတာဝန်ရှိသူတွေနဲ့တွေ့ဖို့သွားခဲ့တာကိုယူကရိန်းသမ္မတကထုတ်ပြလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းဒေသကိုရုရှားတွေကထိုးစစ်ဆင်နေတဲ့ကြားထဲမှာပဲယူကရိန်းစစ်တပ်တာဝန်ရှိသူတွေနဲ့တွေ့ဆုံမှုအတွက်ခါကီမြို့ကိုဒီနေ့သွားရောက်ခဲ့တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောလိုက်တာပါ။ခါကီမြို့ကအခြေအနေကအလွန်ခက်ခဲပေမဲ့ရေဘူးရအဖြစ်တော့အခြေအနေကိုထိမ့်သိမ်းထားနိုင်တယ်လို့သမ္မတဇယ်လန်စကီက Telegram စာမျက်နှာကနေပြောလိုက်ပါတယ်။ပြည်ခဲ့တဲ့ရက်ပိုင်းတွေအတွင်းရုရှားကအဲ့ဒီဒေသမှာရွာတွေအတော်များများကိုတင်ယူခဲ့ပြီးရှေ့ကိုတက်လှမ်းလာနိုင်တဲ့အတွက်သမ္မတဇယ်လန်စကီဟာသူ့သွားဖို့လုပ်ထားတဲ့နိုင်ငံခြားခီးစဉ်အများအပြားကိုဖျက်သိမ်းခဲ့ရပါတယ်။နောက်ဒီကာကီမြို့ကစစ်ရေးအခြေအနေတွေဟာရှုပ်ထွေးပေမဲ့ယူကရိန်းတပ်ဖွဲ့တွေကအခြေအနေတွေကိုတည်ငြိမ်အောင်ထိန်းထားခဲ့ပြီးရုရှားတပ်တွေရှေ့ဆက်တက်မလာနိုင်အောင်လည်းဟန်တားနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကထုတ်ပြောထားပါတယ်ခင်ဗျာ။
ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းဂျလာဘီယာဒုက္ခသည်စခန်းမှာစစ်ဆင်ရေးအတွင်းမှာဒီအစ္စရေးတင့်ကားနှစ်စင်းမှားယွင်းပစ်ခတ်မှုကြောင့်အစ္စရေးစစ်သား9ယောက်သေဆုံးသွားတယ်လို့အစ္စရေးစစ်တပ်ကပြောကြားပါတယ်။ဗုံးထုနေညာတုန်းကစစ်သားတွေဝင်ရောက်နေတဲ့အဆောက်အဦကိုအစ္စရေးတင့်ကားတွေကနေပစ်ခတ်တဲ့ကြီးမှန်ပြီးတော့ဒီ9ယောက်လည်းထိခိုက်ဒဏ်ရာရသွားတယ်လို့ပြောပါတယ်။ဂါဇာမြောက်ပိုင်းမှာဟာမတ်စစ်သွေးကြောတွေကသူတို့ရဲ့စစ်ရေးအင်အားကိုပြန်လည်တည်ဆောက်နေတယ်လို့အစ္စရေးစစ်တပ်ကသတိပေးခဲ့ပြီးတဲ့နောက်မှာတိုက်ပွဲတွေအပြင်းထန်ပြန်ဖြစ်နေတာပါ။တစ်ချိန်တည်းမှာပဲ ဂါဇာကမ်းခြေမှာဒီအမေရိကန်စစ်တပ်ဆောက်လုပ်နေတဲ့ယာယီစိတ်ကမ်းပြီးစီးသွားပြီလို့အမေရိကန်ကစစ်တပ်ကပြောတာမို့ဂါဇာကမ်းမြောင်ဒေသတွေကိုလူသားချင်းစာနာတဲ့အကူအညီတွေလမ်းကြောင်းတင်းနဲ့ပို့နိုင်တော့မှဖြစ်ပါတယ်။လာမယ့်ရက်ပိုင်းနေ့အတွင်းမှာရိခတင်ကုန်ကားတွေစိတ်ကမ်းကိုသွားနိုင်မယ်လို့ခန့်မှန်းပြီးတော့သင်းမောနဲ့တင်ဆောင်လာတဲ့ထောက်ပံ့ရေးပစ္စည်းတွေကိုလက်ခံယူတာနဲ့ဖြန့်ဝေတာကိုကုလသမဂ္ဂကကြီးကြပ်မှာဖြစ်တယ်လို့အရှေ့လေပိုင်းဆိုင်ရာအမေရိကန်ကုတ်ကဲရေးဌာနကပြောကြားပါရယ်အစ္စရေးကိုပိတ်ဆို့ဆစ်ဆင်နေတဲ့ဂါဇာကမ်းမြောင်ဒေသတွေကပါလက်စတိုင်းပြည်သူတွေအတွက်အလွန်မင်းအကူအညီတွေလိုအပ်နေတာမို့လူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်မဲ့နောက်ထပ်လမ်းကြောင်းတွေလိုနေသေးတယ်လို့အကူအညီပေးရေးဖွဲ့တွေကပြောနေပါရယ်ရှင
်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်လက်ရှိသမ္မတနဲ့ပြိုင်ပွဲသမ္မတဟောင်းတို့နှစ်ကြိမ်စကားဆစ်ထိုးဖို့ရှိပါတယ်နေမမာလာမှာကျင်းပမယ်အမေရိကန်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ကြမယ်လက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့ပြိုင်ဖက်သမ္မတဟောင်းဒေါ်နယ်ထရမ့်တို့ကလာမယ့်ဇွန်လ29ရက်နေ့စက်တင်ဘာလ10ရက်နေ့တွေမှာနှစ်ကြိမ်စကားဆစ်ထိုးပွဲကျင်းပဖို့သဘောတူလိုက်တာပါပထမဆုံးမျက်နှာချင်းဆိုင်စကားဆစ်ထိုးပွဲကိုတော့အတ္တလန်တာပြည်နယ်စတူဒီယိုမှာကျင်းပဖို့သဘောတူလိုက်ပြီးပရိသတ်ကတော့ပါမှာမဟုတ်လို့မဟုတ်ဘူးလို့ဆွေးနွေးဘက်ကိုကြီးကြပ်စီစဉ်ပေးမဲ့ CNN သတင်းဌာနကပြောပါတယ်ဒုတိယစကားဆစ်ထိုးပွဲကိုတော့ ABC ရုပ်သံကကြီးကြပ်ကျင်းပမှာဖြစ်ပါတယ်စကားစစ်ထုတ်ပဲကျင်းပမယ်ဆိုတာကိုသမ္မတဘိုင်ဒန်ရောဒေါ်နယ်ထရမ့်ကပါနှစ်ဖက်လုံးကမနေ့ကကြေညာထားပါတယ်။2020ရွေးကောက်ပွဲမှာဂျိုးဘိုင်ဒန်ကိုရှုံးနေခဲ့တဲ့ဒေါ်နယ်ထရမ့်ကသူဒုတိယသတ္တန်အုပ်ချုပ်ခွင့်မရအောင်ရွေးကောက်ပွဲမှာမတမာမှုတွေနဲ့လိန်ညာခံခဲ့ရတယ်ဆိုပြီးဆက်ဆွဲပြောဆိုလာခဲ့ပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်မေလ16ရက်ကြာသာရေးနေ့ညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါရှင်မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးအပ်ရေးနဲ့အာဆီယံအစည်းအဝေးတွေမှာမြန်မာနိုင်ငံပါဝင်နိုင်မဲ့အခြေအနေတွေကိုစစ်ကောင်စီနဲ့အာဆီယံတာဝန်ရှိသူတွေနေပြီးတော့မှဆွေးနွေးခဲ့ကြပါတယ်။အာဆီယံလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အလောင်ကီယောင်ကစ်ကန်ဟွန်အာဆီယံအတွေ့အကြုံမှူးချုပ်ကီယောင်ကင်ဟွန်တို့ဦးဆောင်တဲ့အဖွဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တဲ့ပုံထုနေရုံကနေပြီးတော့မှတွေ့ဆုံခဲ့ကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုငြိမ်းချမ်းစွာဖြေရှင်းနိုင်ရေးအာဆီယံအနေနဲ့ဒီကူညီဆောင်ရွက်ပေးသွားမယ့်အခြေအနေတွေကိုလည်းဆွေးနွေးကြတယ်လို့သတင်းမှအလေးထားဖော်ပြပါရယ်။အာဆီယံအစည်းအဝေးတွေမှာစစ်ကောင်စီအကြီးအကဲနဲ့တာဝန်ရှိသူတွေကိုဖိတ်ကြားခြင်းမရှိဘဲနိုင်ငံရေးအရာကိုစားမပြုတဲ့သူတွေကိုပဲတက်ရောက်ခွင့်ပေးဖို့အာဆီယံအဖွဲ့ကြီးကဆုံးဖြတ်ထားပါရယ်။စစ်ကောင်ဆောင်တွေကိုအစိုးရကောင်ဆောင်တွေအဖြစ်အာဆီယံနိုင်ငံတွေကအတိအမှတ်မပြုတဲ့အတွက်အာဆီယံထိပ်သီးစည်းဝေးပွဲတွေမှာတက်ခွင့်မပေးတာဖြစ်တယ်လို့မနေ့တုန်းကမှဝန်ကြီးချုပ်တာဝန်ကနေအနားယူသွားတဲ့စင်ကာပူဝန်ကြီးချုပ်ဟောင်းလီရှန်လွန်ကစင်ကာပူသတင်းမီဒီယာတွေနဲ့မေလ10ရက်နေ့တုန်းကနောက်ဆုံးတွေ့ဆုံမေးမြန်းကမှပြောကြားသွားခဲ့ပါတယ်။လက်ရှိအလဲကျဥက္ကဋ္ဌဖြစ်တဲ့လာအိုနိုင်ငံကတော့ဒေတာရင်းအစည်းအဝေးတွေမှာစစ်ကောင်စီပါဝင်နိုင်အောင်နဲ့စစ်ကောင်စီရဲ့အုပ်ချုပ်မှုကိုတရားဝင်အတိအမှတ်ပြုနိုင်ရေးပို့ပြီးတော့ကြိုးပမ်းသွားမယ်ပုံရှိတယ်လို့ဒေတာရင်းအကဲခတ်တွေကသုံးသပ်ပါတယ်ရှင်။
ထိုင်းစုရကတော့ပြည်ပခါလာတဲ့အာဏာရှင်ဆန့်ကျင်သူတွေရောထိုင်းစုရကိုအာခံသူပြည်ပရောက်တွေပေါ်ပါပိုဖိနှိပ်လာတယ်လို့အစိုးရခန်းစာထွက်လာပါတယ်။ပြည်ပကနေထိုင်းနိုင်ငံကိုလာရောက်နေထိုင်တဲ့အာဏာရှင်ဆွေရကိုဖိစံသူတွေအတွက်ထိုင်းနိုင်ငံဟာအန်ဒီယပူများတဲ့နေရာဖြစ်လာပြီးထိုင်းနိုင်ငံကိုယ်တိုင်ကလည်းထိုင်းစုရကိုအာခံတဲ့ပြည်ပရောက်နေသူတွေပေါ်ဖိနှိပ်မှုတွေပိုများလာကြောင်းလူခွင့်ဆောင်ကြည်အဖွဲ့ HRW ရဲ့အစိုးရခန်းစာတက်မှာဖော်ပြလိုက်တာပါ။2014ခုနှစ်တုန်းကထိုင်းရနာသိမ်းမှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကတည်းကဒီအခြေအနေတွေစတင်ကေချောင်းထောက်ပြထားပါတယ်2019ခုနှစ်မှာတော့မမျှတဲ့ရွေးကောက်ပွဲတစ်ခုထိုင်းနိုင်ငံမှာကျင်းပခဲ့ပြီးပူချိုဟောင်းပြည့်ချံဝချာယာရူပြန်ရလာကစစ်တပ်ထောက်ခံတဲ့ဆိုရခေါင်းဆောင်ဖြစ်နောက်၄နှစ်ယာရူဆိုက်ဝင်ခဲ့ပါတယ်နောက်ပြီးခဲ့တဲ့နှစ်အထွေထွေရွေးကောက်ပွဲတွေမှာပြည့်ရဲ့ပါတီရှုံးနိမ့်ခဲ့ပေမဲ့လွတ်တော်ထဲမှာတော့အကြီးတဲ့နေရာတွေမှာပါတီဝင်တွေဆက်ရှိနေဆဲပါခင်ဗျာ
မြန်မာနိုင်ငံအပဝင်ဒီကဘာတဝမ်းမှာငြိမ်းချမ်းရေးရရှိစေဖို့အတွက်ဆူတောင်းပေးကြဖို့ကက်သလစ်ဘာသာဝင်တွေကိုပေါ်ရဟမ်ဂျီဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။ယူကရိန်း၊ပါလက်စတိုင်း၊အစ္စရေးမြန်မာနိုင်ငံတို့ကစစ်ပွဲထံခံရသူတွေအားလုံးအတွက်ဆူတောင်းပေးကြဖို့အတွက်ဗာတီကန်ကစိန့်ပီတာစင်ပြည်မှာပုံထုနေတော့ကအပတ်စဉ်ဆူတောင်းဝေးပြုပွဲအတွင်းမှာပေါ်ရဟမ်ဂျီကတိုက်တွန်းခဲ့တာဖြစ်ပါတယ
်။ Preghiamo per la pace. Non dimentichiamo
ယူကရိန်းကသူရဲကောင်းတွေပါလက်စတိုင်းအစ္စရေးနဲ့မြန်မာနိုင်ငံတို့ကိုမေ့မထားပဲငြိမ်းချမ်းစေဖို့ဆုတောင်းပေးကြပါလို့ပေါ်ရဟမင်းကြီးကတိုက်တွန်းခဲ့ပါတယ်။စစ်ပွဲတွေကြောင့်ဒုက္ခခံစားနေရသူတွေအလုံးအတွက်စစ်ပွဲတွေအဆုံးသတ်ပြီးအလုံးစုံငြိမ်းချမ်းရေးအတွက်အလုံးဝိုင်းဝန်းဆုတောင်းပေးကြဖို့အတွက်ပေါ်ရဟမင်းကြီးကပြောကြားသွားခဲ့တာပါ။မြန်မာနိုင်ငံကို2018ခုနှစ်တုန်းကတွားရောက်ခဲ့မှုတဲ့ပေါ်ရဟမင်းကြီး Francis ဟာမြန်မာနိုင်ငံကစစ်ပွဲတွေကြောင့်မငြိမ်းချမ်းဖြစ်နေတဲ့ပြည်သူတွေအတွက်မကြာခဏလူသိရှင်ကြားဆုတောင်းစကားပြောကြားလေ့ရှိပါတယ်ရှင်။
မြန်မာဘာအာရှမှာအပူချိန်လွန်ကဲလာတာကလူတွေလောက်ရကြောင်ဖြစ်နိုင်ချေပိုများတယ်လို့အစိုးရကစားထွက်လာပါတယ်မြန်မာနိုင်ငံဘာဝင်အာရှတလွှာပြီးခဲ့တဲ့လကအပူချိန်လွန်ကဲပြီးရာသီဥတုံဆူဆူဝါးဝါခန်းစားခဲ့ရတာဟာလူတွေကိုယ်တိုင်ဖန်တီးမှုကြောင့်ဖြစ်ပေါ်လာတဲ့ရာသီဥတုပြောင်းလဲမှုရဲ့အကျိုးဆက်ဖြစ်နိုင်ချေပိုများတယ်လို့သိပ္ပံပညာရှင်တွေကမနေ့ကအစိုးရကစားထုတ်ပြန်လိုက်တာပါဧပြီလအတွင်းမြန်မာလာအိုစ်ဗီယက်နမ်နိုင်ငံတွေမှာအပူဆုံးရာသီဥတုံခံခဲ့ရပြီးအိန္ဒိယနိုင်ငံမှာလည်းအပူချိန်45.5 degree centigrade ဖြစ်တဲ့114 degree Fahrenheit ထိရောက်ခဲ့ပါတယ်။ကျောင်းတွေပိတ်ခဲ့ရသလိုအပူတန်းကြောင့်ဖြားနာပြီးလူတွေရာနဲ့ချီသေဆုံးခဲ့ရတာကို World Weather Attribution Group ရာသီဥတုအခြေအနေတစ်ချက်စောင့်ကြည့်ရေးအဖွဲ့ထုတ်ပြန်တဲ့အစီရင်ခံစာမှာလည်းဖော်ပြထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ကျောင်းတွေပိတ်ခဲ့ရပြီးကျန်းမာရေးဆိုင်ရာသတိပေးချက်တွေထုတ်ပြန်ခဲ့ရသလိုလက်စစ်တရားကိုလည်းအလှည့်ချပေးခဲ့ရပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ရဲ့မေလ16ရက်ချက်သားရီညသတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေစက်တိုက်ပါပထမဆုံးကတော့ကရင်ဘက်မြဝတီကရွှေကုတ်ကိုကြားဖြန့် online လိန်လေဂိုင်းတွေထွက်ခွာသွားဖို့ BGF နေကြဆောင်တက်လိုက်နှိုးဆော်နေတာပါကရင်ပြည်နယ်မြဝတီခရိုင်အတွင်းကရွှေကုတ်ကိုမြို့မှာရှိတဲ့ online လိန်လေဂိုင်းတွေရာဇဝတ်မှုလုပ်ငန်းတွေလုပ်နေတဲ့ကြားဖြန့် online လိန်လေဂိုင်းတွေထွက်ခွာပေးကြဖို့မေလ15ရက်နေ့ကနေကြာဆောင်တက် BGF ကလိုက်လံနှိုးဆော်တာပိုစတာကတ်တာတွေလှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့ဒီလုပ်ငန်းတွေလုပ်နေတာဟာကရင်ပြည်နယ်အစိုးရအဆက်ဆက်နဲ့နေကြာဆောင်တက်တွေကသိရှိထားပြီးသားလို့ဒေသခံတွေကပြောပါတယ်။မယေးမှာပြောပြပေးပါအောင်ခင်ဗျာ
။ကရင်ပြည်နယ်မြဝတီခရိုင်ထဲမှာရှိတဲ့ online လိန်လေခိုင်းနေရာသွေးမှုလုပ်ငန်းတွေလုပ်နေတဲ့ရွှေကုတ်ကိုမြို့ကလိန်လေလုပ်ငန်းလုပ်ကိုင်နေသူတွေထွက်ခွာပေးကြဖို့နေကြာဆောင်တက် BGF ကမေလ15ရက်နေ့ကအတန်ချက်ဆက်မိုက်တွေနဲ့လိုက်လံနှိုးဆော်တာပိုစတာတွေကတ်တာတွေလုပ်နေတယ်ဆိုပြီးနေဆက်နေဒေသခံတဦးက VOA ကိုပြောပါတယ
်သူတို့ပြန်ကြဖို့စာပိုက်စာဟောစာပိုက်တွေလက်ကတ်တာဟိုစာပိုစတာအကြီးတွေပေါ့အဲ့ဒါအင်းနေလက်ကတ်တာကပ်ပြီးတော့နောက်ပြီးတော့သူလိုက်ပြီးတော့မိုက်တွေနဲ့လိုက်អော်တယ်ဟောအဲ့လိုမျိုးပုံစံမျိုးလုပ်နေတာမှာအိကလုံကြီးယူပေးထားတာက PJ ကလုပ်ပေးထားတာလေ PJ ကသူကဘယ်လိုပြန်ဖို့မလဲသူကတရားမဝင်လမ်းကြောင်းနေပြီးတော့ဒီတရုတ်တွေဝင်လာတာရှိတယ်ဝင်လာတာရှိတဲ့အခါကျတော့ဒီတရုတ်တွေသူတို့ဘလို့နီးနဲ့ပြန်ပို့မယ်ဆိုတာပဲစဉ်းစားရမှာပေါ့ဆိုလို့တရုတ်ဆက်ကအစိုးရ
ရွှေကုတ်ကိုမြို့သစ်စီမံကိန်းကို2018ခုနှစ်ကစတင်တည်ထောင်ခဲ့တဲ့ဗိုလ်မှူးကြီးစောချစ်သူဦးဆောင်တဲ့နေကြားဆောင်တပ်ဖွဲ့နဲ့ဟောင်ကောင်မှာမှတ်ပုံတင်ထားတဲ့တရုတ်ကုမ္ပဏီပိုင်းယာထိုင်းနိုင်ငံတကာဥပိုင်အုပ်စုကပူးပေါင်းလုပ်ကြတာဖြစ်ပါတယ်ဒီစီမံကိန်းစပြီးတဲ့နောက်2018ခုနှစ်လောက်မှာတရုတ်လူမျိုးအများအပြားဝင်ရောက်လာခဲ့ပြီးအဆောက်အဦတွေကိုစောက်လုပ်တာတွေကိုစတင်ခဲ့ပါတယ်အခုဆိုရင်အဆောက်အဦတွေအတော်များများရှိပြီးတရုတ်စာပါတဲ့ဆိုင်တွေအများအပြားရှိလာတာပါဒီအတွက်အဲ့ဒီနေရာကို China Town တရုတ်မြို့တော်ဖြစ်လဲလူသိများလာပါတယ်အဲ့ဒီနောက် online လိန်လေခိုင်းတွေလူပုံကူးမှုခိုင်းတွေနဲ့ရာသွေးမှုတွေအခြေချလုတ်ကင်လာတယ်လို့လည်းနိုင်ငံတကာကဝေဖန်ခဲ့ပါတယ်ဒါတွေဟာမြန်မာပြည်မှာအစိုးရအဆက်ဆက်ကသိရှိနေတာဖြစ်ပြီးခွင့်ပြုထားတဲ့အတွက်ဒီလောက်ထိကြီးထွားလာတာလို့လေဒေတာကန်ဒီကဆိုပါတယ
်အဆက်ဆက်ဥမာတက်လာတဲ့ဝင်ကြီးချုပ်တွေဟာဆိုရ PDF တွေအကုန်လုံးဝင်နိုင်လေအားလုံးကအားလုံးကဒီပဲဒီမှာကြီးတဲ့တရုတ်တွေအကုန်လုံးဒီလုပ်ငန်းတွေလုပ်ဖို့တကူအဓိကကသူတို့လုံခြုံရေးယူဝေးထားတယ်လုံခြုံရေးယူဝေးထားပြီးတဲ့ခါကျတော့အပေါ်ပိုင်းတွေအောက်ပိုင်းတွေအကုန်လုံးတည်တာပဲဒေတာကဒီဥစ္စာကဘယ်လိုမျိုးပြောမလဲဆိုတော့တီတီနဲ့လုပ်နေတဲ့လုပ်ငန်းခွင့်ပြုထားတဲ့လုပ်ငန်းကြီးတခုပဲလေအခုရသူကဒီအနောက်ဘက်ရှိွားဆာဆာနေကြတာ
။နိုင်ငံပေါင်း30ကျော်လောက်ကလူတွေဟာအဲ့ဒီ online လိန်လေခိုင်းနေမှာရောင်းစားခံရတာနှိမ့်ဆက်ညှဉ်းပန်းခံရတဲ့အချက်လက်တွေမှတ်တမ်းတွေကိုနိုင်ငံတကာကအစိုးရတွေနဲ့နိုင်ငံတကာကသတင်းတွေမှာခက်စိတ်စိတ်ထုတ်ပေါ်လာတာလည်းတွေ့ရပါတယ်။အင်ဒိုနီးရှား၊ဗီယက်နမ်၊ယူဂန်နာစတဲ့နိုင်ငံသားတွေကိုလည်းသူတို့အစိုးရတွေကအဲ့ဒီနေရာတွေကနေကယ်ထုတ်တာတွေလည်းလုပ်ခဲ့ပါတယ်။နောက်ထပ်လည်းရောင်းစားခံရသူတွေရှိနေသေးတယ်လို့လည်းနိုင်ငံတကာအစိုးရတွေကဆိုပါတယ်။တရုတ်နိုင်ငံကအလို့ရှိနေတဲ့သူတွေ၊ထိုင်းနိုင်ငံကအလို့ရှိနေတဲ့သူတွေဟာအဲ့ဒီလိန်လေခိုင်းနေမှာရှိနေတဲ့အတွက် တရုတ်ထိုင်းနဲ့အမေရိကန်တို့ကလည်းအဲ့ဒီနေရာကိုအာရုံစိုက်လာကြပါတယ်အဲ့ဒီနေရာကိုညှိငှားရမ်းပေးတာအွန်လိုင်းလိမ်လည်ခိုင်းတွေလုပ်နေတဲ့အဆောက်အဦတွေကိုလုံခြုံရေးယူပေးတာတွေကိုနေကြားဆောင်တက် BGF ကလှုပ်ဆောင်ပေးပြီးလစဉ်ဘန်းငွေတန်းနဲ့ချီပြီးဝင်ငွေတွေရနေတယ်လို့လည်းနေကြားဆောင်တက်ကတာဝန်ရှိသူတချို့စီကနေသိရှိရပါတယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့အဲ့ဒီရွှေကုတ်ကိုမြို့သစ်တွေကအွန်လိုင်းလိမ်လည်ခိုင်းတွေကိုတော့ထိုင်းတရုတ်အမေရိကန်ပါဝင်နိုင်ငံတကာကထိရောက်စွာအရေးယူနိုင်ရေးဖိအားပေးမှုတွေဖြစ်လာပြီးတဲ့နောက်အွန်လိုင်းလိမ်လည်ခိုင်းတွေရာဇဝတ်ခိုင်းတွေကိုလက်နက်ကင်အင်အားနဲ့စောင့်ကြပ်ပေးနေတဲ့ကရင်နယ်ခြားဆောင်တပ်ကတရားမဝင်နိုင်ငံသားတွေကို6လအတွင်းထွက်ခွာသွားဖို့အတွက်မေလ3ရက်နေ့ကစာတစောင်ထုတ်ပြန်ခဲ့ပါတယ်။အခုအခါမှာတော့ထွက်ခွာဖို့လိုက်လံနှိုးဆော်တာပိုစတာတွေကတ်တာတွေကိုလှုပ်လာတာဖြစ်ပါတယ်။မကြသေးခင်အေဘီလာကမြဝတီမြို့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရွှေကုတ်ကိုမြို့တစ်ကလောင်းကစားလုပ်ငန်းတွေကိုအကာအကွယ်ပေးထားတဲ့နေကြောင်တက်ကဖိအားပေးခံရတာတွေရှိလာပါတယ်။ငွေလိမ်လုပ်ငန်းတွေမှာအဓိကပါဝင်သူတွေထဲမှာကရင်နေကြောင်တက် BGF ကခေါင်းဆောင်3ဦးပါဝင်တယ်ဆိုပြီးတော့ USIB အဖွဲ့က AB လ22ရက်နေ့မှာထုတ်ပြန်ထားပါတယ်။ဗိုလ်မှူးကြီးစောချစ်သူနဲ့ဗိုလ်မှူးတင်ဝင်းတို့ကတော့ online လေလေခိုင်းကြားဖြန့်လုပ်ငန်းတွေအတွက်လက်ခံနေရာချပေးတာလုံခြုံရေးအကာအကွယ်ပေးထားတာတွေတခြားအကူအညီပေးမှုတွေလှုပ်ဆောင်နေပြီးမြဝတီမြို့နယ်နဲ့ရွှေကုတ်ကိုမြို့ကအွန်လိုင်းလိမ်လည်ခိုင်းကြားဖြန့်စင်တာတွေကိုလုပ်ကင်ဆောင်ရွက်နေတယ်လို့လည်း USIP ကပြောဆိုထားပါတယ်ရှင
်။ဒီရွှေကုတ်ကိုကကြားဖြန့်အွန်လိုင်းလိမ်လည်ခိုင်းတွေထွက်သွားဖို့ BGF ကလိုက်လံလှိုးဆော်နေတာမှရေးမှာပြောပြပေးခဲ့တာပါ။အခုတော့ KIA ကချင်စေဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါလုံးရဲ့စာပနာအခမ်းအနားလိုက်စားမှာကျင်းပခဲ့တာပါ။KIA စီဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါလုံးရဲ့ဇာပနာခန္ဓာကိုဒီနေ့ဌာနချုပ်လိုက်စာမှာကျင်းပခဲ့ပါတယ်ဒုဗိုလ်ချုပ်ကြီးခေါလုံးကွယ်လွန်တာဟာ KIA အတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပေမဲ့စီရေးစီမံချက်တွေကိုတော့ဆက်လုပ်သွားမှာဖြစ်ကြောင်းနဲ့စီဦးစီးချုပ်သစ်ကိုဘိုးကော်မတီကရွေးချယ်ခန့်ဖို့ရှိနေကြောင်း KIA ပြန်ကြားရေးတာဝန်ခံကပြောပါတယ်ရန်ကုန်ကပို့လာတဲ့သတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
KIA စီဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါလုံးဟာအသေးရောဂါကိုနှစ်ကာလအတန်ကြာခံစားပြီးဒီလ23ရက်တနင်္လာနေ့ညနေကကွယ်လွန်ခဲ့တော့ပါသူ့ရဲ့ဇာပနအခမ်းအနားကိုဒီကနေ့မနေ့ကစတင်ကျင်းပပြီးညနေ3နာရီလောက်မှပြီးဆုံးခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ခန္ဓာကတော့ဒီမနေ့ကနေ့လောက်ကဖြစ်ပါတယ်အခုတော့အလုံး PBC ဖြစ်ပါတယ်ကျွန်တော်တို့KO ဖွဲ့စည်းကနေတော့ဒုက္ခပေါ့နော်ကိုချုပ်ကြီးကွန်တန်ကမ်ချောင်းသူစီဦးဆောင်ပေးမှာအခုကောမဒီကိုလည်းအလုံးပါပါတယ်အဲတခြားအဖွဲ့အစည်းတွေကလူကြီးတွေကတော့မလာကြပါဘူးလန်ဒန်စစ်တော်ရဲ့အခက်ခဲကြီးရှိနေလို့ထင်တယ်အဲဖွဲ့စည်းတီးကနဲ့တွန်းတော်တွေပို့ပြီးမှဝန်နေချောင်းတွေပေါ့နော်အဲ့ဒါတွေကတော့တော်တော်များများကတော့ပို့ချပါတယ်
စီဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါလုံးကွယ်လွန်တာဟာ KIA အတွက်ဆုံးရှုံးမှုကြီးဖြစ်ပေမဲ့သူရဲ့လှုပ်လှဆလုပ်ငန်းတွေကိုဆက်လုပ်သွားမှာဖြစ်ကြောင်းပုံမူရင်းတို့ကပြောပါတယ်
။သူကတော့အဓိကစစ်ပိုင်းဆိုင်ရာတွေကိုတာဝန်ယူတယ်ဆိုတော့အခုကျွန်တော်တို့စစ်ဆင်ရဲလည်းလုပ်နေတဲ့အချိန်ကာလမှာသူကဆုံးသွားတဲ့ဆိုတော့ကျွန်တော်တို့တွေကဆုံးရှုံးမှုကြီးတစ်ခုတော့ဖြစ်ပါတယ်။ဒါပေမဲ့သူရဲ့လက်စာတွေကိုတော့လုတ်တင်လုတ်ဖိုက်တာဟာဒီကတော့ကျွန်တော်တို့ဆက်လုပ်မှာဖြစ်ပါတယ်။ရခိုင်တော်မှာကတော့မဟုတ်ပါဘူ
းဒီကနေ့မှာတော့ KIA တပ်ဖွဲ့တွေကတနိုင်းမြို့နယ်ကစစ်ကောင်စီရဲ့နမ်ဘူဒက်စကန်ကိုတင်ယူခဲ့တယ်လို့မိုးမောက်နဲ့မန်စီဒေသတွေမှာလည်းထိုးစစ်တွေဆက်လက်ဆောင်ရွက်နေပါတယ်လက်ရှိမှာစစ်ဦးစီးချုပ်အသေးရွေးချယ်ခန့်တာမရှိသေးပဲဒါကိုဗဟိုကော်မတီကဆုံးဖြတ်သွားမှာဖြစ်ကြောင်းဆက်ပြောပါတယ
်အာမရွေးသေးပါဘူးဘလို့ကြာမှလည်းဘလို့ရွေးမှလည်းဆိုတာတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒါကဗဟိုကော်မတီရဲ့ဆုံးဖြတ်ချက်ပေါ်မှာပဲဒီရွေးချယ်ရမှာဖြစ်ပါတယ်
လက်ရှိ KIA ရဲ့ဒုစီဦးစီချုပ်တာဝန်ကိုဗိုလ်မှူးချုပ်အောင်ဆိုင်လာနဲ့ဗိုလ်မှူးချုပ်နော်တောင်တို့ပူးတဲ့တာဝန်ယူရတာလည်းဖြစ်ပါတယ်။ကွယ်လွန်သွားတဲ့ဒုဗိုလ်ချုပ်ကြီးခေါလုံးဟာ2023ခုနှစ်နတ်ဆန်မှာ KIA စီဦးစီချုပ်တာဝန်စတင်ထမ်းဆောင်ပြီးသူ့တာဝန်ယူစဉ်ကာလမှာ KIA အတွက်ကြီးမားတဲ့အောင်မြင်မှုတွေရယူနိုင်ခဲ့တယ်လို့သုံးသပ်တာတွေလည်းရှိပါတယ်။တချိန်တည်းမှာတော့သူကအမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်ဒေသမှူးအဖြစ်လည်းတာဝန်ယူပြီးမြန်မာပြည်အထက်ပိုင်းဒေသက PDF တပ်ဖွဲ့တွေကိုဦးဆောင်ခဲ့သူဖြစ်ပါတယ်။ဒုဗိုလ်ချုပ်ကြီးခေါင်လုံးဇာပနအခမ်းအနားကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကိုကန့်တန်အန်းနဲ့ရခိုင်အပါဝင်ညီနောင်မဟာမိတ်၃ဖွဲ့ NCA အပြည့်ရတိုင်းဒေသမဟာမိတ်၇ဖွဲ့ចောင်းသားတက်မတော် ABSDF ချင်းမျိုးသားတက် UCNF KND အမျိုးသားတိုးတက်ရေးပါတီ KNPP ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO နဲ့ရခိုင်မျိုးသားအဖွဲ့ချုပ် ANC စတဲ့အဖွဲ့တွေကဝန်ထမ်းကြောင့်တုံ့ဝန်လာပေးပို့ခဲ့ပါတယ်ခင်ဗျာ
KIA စီဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါလင်းရဲ့စာပနာခန္ဓာကျင်းပခဲ့တာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့ကရားဘက်ကစခန်းသိမ်းတိုက်ပွဲတစ်ခုအတွေ့အကြုံမှာကင်းနီပြည်လို့ခေါ်တဲ့ကရားပြည်နယ်တဲ့တန်လွင်မြစ်ရှိဘက်ခြံကိုကင်းနီမဟာမိတ်ပူးပေါင်းတပ်တွေကထိန်းချုပ်ထားနိုင်ပြီလို့တာဝန်ရှိသူတွေကပြောပါတယ်ဒီနေ့စမ်းပိုင်းမှာပဲအခုလိုအရှိဘက်ခြံကိုစုံမနိုင်ဖို့မဟာဗျာရရေးပါတဲ့စစ်ကောင်စီရဲ့ဘောလခဲ၁၂မိုင်စခန်းကိုကင်းနီတပ်ပေါင်းစုကသိမ်းပိုက်နိုင်ခဲ့တာပါဒီ၁၂မိုင်စခန်းကိုဘလို့သိမ်းပိုက်ဘလောက်ပြင်ဆင်ခဲ့ရတာကိုကိုအောင်ကစခန်းကိုသွားပြီးကရင်ပြည်ပေါင်းတပ်တာဝန်ရှိသူတွေကိုမေးထားပါတယ်ခင်ဗျာ
ဒီနေ့မှာတန်လွင်မြင့်ခိုတလောကတင်လိုက်တဲ့စနမိုင်ကိုဘောလ်ကစနမိုင်ကိုရွာတစ်ဖက်မှာအဲ့ဒီဘက်သွားမလို့ဆိုတော့အခုမနေ့ဆောစောလူစုနေတာကရင်ပြည်မှာအထူးသဖြင့်ဒီတေလေးလုံးစစ်စင်စကရေရကရင်ပြူပေါင်းတက်တွေနဲ့စစ်ကောင်စီကြားမှာတိုက်ပွဲတွေတော်တော်ဖြစ်ခဲ့ပါတယ်။ဒီပြည်내မျိုးတော်လိုက်ကောင်မှဆိုရင်လည်းမျိုးတစိတ်တိတောက်ကိုဒီကရင်ပြူပေါင်းတက်တွေကထိချုပ်ထားနေတယ်။နေဆက်မှာဆိုလို့ရှိရင်နေဆက်မျိုးကိုထိချုပ်ထားပါတယ်။သူတပြင်းဒီတန်လမြင့်ရှိပဲချမ်းမှုခုခါမှာဒီကရင်လက်နက်ကင်တက်တွေကစုမှုထားပါတယ်။ဒီမှာဆက်လေနဲ့ဒုနာကြီးလောက်စီရပါတန်လွင်ကိုဆန့်ပြီးတော့တက်မှာ
ဘာကိုပြန်မလုပ်ရလဲ။ဒီရှိတော်လို့လား။အဲ။ရဆူခေါ်ပြီးတော့ဘုတ်တင်ရွေးတက်တာတပည့်။ရဘယ်ဝဲရုပ်ပဲပြန်မယ်။ဒီမှာချမ်းမဲဝဲရုပ်မရဘူး
။
ကိုဘာလဲ။ရုရှားပမာဏမှာပြန်ဝဲဆိုရယ်။ဟောတယ်ဒီလေ
။哦ကျွန်တော်ရောက်တဲ့နေရာကတော့ဘောလက်ခဲ12မိုင်ကိုနေရာပါဒီစခန်းကိုတင်ဖို့အတွက် KNTLF ပြည်ပလူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်ဦး KNTF နောက်တစ်ခုက PDF နောက် KA ပြည်ပလူသားများထုတ်တဲ့ပါတီအဖွဲ့တွေဝိုင်းပြီးတော့ဒီစခန်းကိုတင်ခဲ့တာပါဆို တော့ဒီစခန်းကိုတင်လိုက်နိုင်တဲ့အတွက်ဒါကိုယ့်ဘက်ကစီးရီးရဘယ်လောက်ထိအသာစီးရသွားလဲ
သာစီးရတယ်ဆိုတာတော့ဘယ်လိုလဲကျွန်တော်ညွှန်ဒီတကယ်ပြောချင်ကောင်းပေါ့ဟိုဒီဖက်လက်နေတယ်ဒီဖက်လက်နေတယ
်ဟာ
ဆိုတော့ဒီကြောပေါ်ကျွန်တော်ရပြီဆိုလို့ရှိရင်စီးရရကဟိုဟိုဘယ်လိုပြောမလဲပို့ပြီးတော့စုံမနိုင်ဟ
ာ
ပြောချင်ကောင်းလည်းဖြစ်တယ
်
ဒါကြောင့်ဒီကောင်းရပြီဆိုလို့ရှိရင်ဒီဘော်ကဲတော့လည်းကျွန်တော်ဟိုစုံမလို့ရတော့
ဟာ
အဲ့ဒီကမျိုးပေါ့စီးပြောရကြည့်မယ်ဆိုရင်တော့ဘယ်လိုဖြစ်လဲဒါကြောင့်ဒီစကားလည်းသူတို့အဓိကလက်မလို့တာဒီသူတို့ဒီဆက်တွေတိုက်ရှိတော့
အာ
အဲကြောင့်ဒီဆက်တွေတိုက်နေအဓိကသူတို့မရရအောင်ထိနေဒီဆက်တွေကဟိုးဒီနေစားဖူဘလောင်းမတလင်စစ်ချဘူးရှိတဲ့တားတွေကိုကိုလိုအခြေဆက်လို့ရတယ်အ
ာ
အဲ့လိုရတော့ကျွန်တော်တို့ဒီဆက်နေမှစကားရလဲရရောဖူဘလောင်းဒေသမှာပေါ့ဘီဘီ30တို့ဖက်မှာပေါ့နော်ကြံပစာကြီးတို့ကိုအုံတို့ပြောနေနေတယ်ဒီခါနဲ့တော့ဒီစကားစကားနော
်အဘူဂျာတော့မလဲပတာဦးအဘူ
ဒီမှာ
နေရွှေသွားတော့ခုနဥစ္စာပဲလေဆရာဒီက
ဒီနောက်မှာဟိုဘာသာလဲကျွန်တော်တာဝရိုင်ရှိတဲ့ခါကြတော့အဲ့ဒီဟာကိုမိပေးဖို့တထားမိဆက်ဒီထဲမှာထားတာ။ဤစကန်ကပြွာမြောက်စကန်ခုဖြစ်တဲ့အတွက်လဲခုနကဒီကွန်ထရိုးတာဝရိုင်အတွက်ပေးတဲ့မိဆက်တွေအောက်မှာထိုင်ထားတဲ့ဆက်တွေကိုအကွယ်ပေးလို့ရအောင်ဒီဘန်ကောက်ဒီမှာအဆက်ဆက်ထပ်ပြီးတော့စောက်ထားတာ။စစ်ကြောက်တဲ့တုံးမြောက်
ဒီတူပမာနာရောဆင်းဆဲအောက်မှာဆိုရင်တမီတာလောက်ရှိတယ်။ဒါဆိုရင်အကြာဘွားတော့တပေးကြောကြောနှစ်ပေးလောက်ရှိတယ်။ဒါတော့စက်ကြီးလေးရှိတယ်။အော်တော့ဒီအခေါ်တာဆက်တယ်။ဘာနိုင်လေကျွန်တော်တို့ရုပ်ပေါ်ပမာနာကောင်းဆုံးချက်စီးထဲရောက်ပြီ။အော်ဒီမှာပြောက်ကြတာ။ဟာဒီနမှာမဆွဲနိုင်ဘူး။ဟုတ်ကဲ့ဒီဘာကြီးတလုံးနဲ့ဒီအိုဘာဟဲနဲ့ပေါ့နော်။ဟာကျွန်တော်ရုပ်ပေါ်ဒီနမှာကြတ ာပြောလဲ ठी တယ်ကြာတယ်ဒါပေမဲ့အတျော်ရွှန်းတယ
်အော်
ခဏမှကြာလဲပြောကြတော့ဆွလို့မရအောင်ဆွလို့မရတော့နောင်ဒီကောင်တရားနဲ့ကြည့်တော့မရှိတော့သူအဲ့မှာတွားပြီးတော့မြို့နေတယ်အဲ့မှာသူတို့မြို့နေဟာရှိ
အော
်အေးပရမတ်တော့ခေါ်သူကြီးကျွန်တော်တို့ဒရုန်းနဲ့ကြည့်တာ15ရောက်တယ်ကနောင
်တလုံးနဲ့
မဟုတ်ဘူ
းအော်
ကျွန်တော်တို့အလုံးဟာ6လောက်ကျေ
တ
ပတ်တို့
အော်
အဲ့လိုကျေ
အဲ့မှာငေါ့ကဒီ Granny ပြည်ထဲမှာနောက်ဆုံးတင်ထားတဲ့စကန်နော
်ဒီအဲ့လိုပဲပြောရမှာပေါ့နော
်ဟုတ
်ဒါဒီပြန်မလဲတူရပြီခါဒါကြတော့ဒီကုန်းကဟု
တ်ဟုတ
်ဒီတနေ့လုံးမှာအဲ့ဒီကြာရှိလို့တော့ကျွန်တော်တို့တော့ခါနေရတာနော်ဆိုလေအခက်ခဲမျိုးကြောင့်ဒီစကန်ကြောင့်ပဲအဓိကဒလားဒီဒလားမရှိတော့ကျွန်တော်မိလာတယ
်ဟုတ်ကဲ့ဒါ
တိတ်မထိုင်တော့ဖားထိုင်တော
့တ
ော့ဘာပဲလို့ဒီခုနကဂျိတ်ခါထောက်ပံ့မှုကစားပေါ့နော်
ตาลเมียบี้มาဆိုလို့ရှင်အဓိကကြားတဲ့နေရာတွေကအခုဒါဒီဆက်မိုင်ကုန်းရပြီဆိုတော့နောက်ပါဆောင်ချမ်းမယ်เนา
ะဒီဘက်ကွေဆိုရေး
ဒီဘက်ကွေဆိုကျွန်တော်ရတက်ကွေနေလဲဆိုဒီတစ်ခုပဲချမ်းတ
ယ်ဝမလားဝမလားခုနကကုန်းမှန်ကုန်းမှန်က
ုန်းမှန်ချမ်းเนาะအ
ခုပဲချ
မ်းနောက်အောက်ဘက်ဆိုရင
်
ပါဆောင်ဒါပဲကျန်တာမို့မော်ချီရောတော့ကလုံ
းမရှိ
ဘူးပြီးပြီဟုတ
်ဘယ်လိုစီပဲလဲမမရှိတော့
ဟုတ်
ဟုတ်တယ်သူ drone တော့ယူနေတယ်သူလိုက်လာမယ်ဆက်ကလိုက်လာ
ခုနကဟို scout တွေပါလှမ်းမယ်ပြောတာမဟုတ်ဘူး
ရလေ 5kg ပြောပေးမယ်သူက 3.8 ပဲရှိတယ
်သူကဘောတိဒီမပေါင်းလေရားပဲလေကွာ
ဟု
တ
်အခုခါမှာတော့ဒီ Granny မာမိတ်ပူပေါင်းတက်တွေဟာဖာဆောင်တဲ့ Lego ကိုတိမ့်ပိုင်နိုင်ဖို့ဆက်လက်ကြိုးစားနေတယ်လို့လည်းပြောပါတယ်ဒီမကြခင်ကဆိုရင်လည်းပဲဖာဆောင်ခြေဆိုင်တရင်ပြမကကာကင်းယူထားတဲ့နေရာတချို့ကိုတိမ့်ပိုင်နိုင်တယ်လို့လည်းဆိုပါတယ်ဒီစစ်ကောင်စီဘက်ကတော့ Greeny P ကနေမီစိုးမိုးမှုအခြေအနေနဲ့ပတ်သက်ပြီးတော့အသေးစိတ်ထုတ်ပြန်ပြောကြားထားတာတွေတော့မရှိပါဘူ
း။ကြရဘက်ပေါ်လက်ခဲကစစ်နမိုင်စခန်းသိမ်းတိုက်ပွဲအတွေ့အကြုံကိုအောင်ပြောပြခဲ့တာပါ။ အခုလိုတင်လာတဲ့အပီမှာတော့မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝတ်မှာဥအောင်ခင်မြမရေးသုံးသက်ချက်နောက်ကျမိုင်ခဏနဲ့နေဆက်တိုင်းရင်းသားတွေပြေးပို့တဲ့တိုင်းရင်းသတင်းလွှာစတဲ့ချက်သာရင်းညပတ်စဉ်ခဏတွေဆက်တိုက်လာဖို့ရှိသေးတာမျိုးဆက်နာစဉ်ကြည့်ရှုကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုံမြင့်တန်းကြားတော့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ကနေမေလ16ရက်ကျတာရင်းညပိုင်းစီစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေ line to meter 3252တို့ကနေည10:00နာရီဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းဆက်ပြီးတော့ဓာတ်ရိုက်နှာစင်ကြည့်ရှုနိုင်ပါတယ်တော်တော်ရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်သလိုVOA မြန်မာပိုင်းရဲ့ Facebook စာမျက်နှာတွေကလည်း message ကနေဆက်သွင်းနိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ကျတာရီညတိုင်းထုတ်လင့်ပေးနေကြပတ်စင်ခန္ဓာတွေကကျွန်တော်ပြပြနေကြကြမ္မာခန္ဓာနောက်တိုင်းရင်ဒေသသတင်းတောက်တွေရဲ့တိုင်းရင်ဒေသကသတင်းလွှာစတဲ့ပတ်စင်ခန္ဓာတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမရဲ့သုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါ။ဒီတစ်ပတ်မှာတော့စကိုင်းတိုင်းကစိန်ခေါ်မှုများဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်။စကိုင်းတိုင်းမှာ Federal Unit တိဆောက်ရေးအတွက်စိန်ခေါ်မှုအများအပြားကိုရင်ဆိုင်နေရကြောင်းဥအောင်ခင်ကရေးသားတင်ဆက်ထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စကိုင်းတိုင်းမှာဆင်အာနာရှင်တိုက်ဖျက်ရေးအရှိန်အဟုန်ပြင်းထန်နေတာကိုလူသိများပါတယ်အခုအထိစစ်ကောင်စီစန့်ကျင်ရေးပြည်သူဆန္ဒပြပွဲတွေကျင်းပနေတုန်းပါပဲစစ်ကောင်စီရဲ့ဖိနှိပ်ညှဉ်းပန်းမှုကိုအများဆုံးခံရတဲ့ဒေသလည်းဖြစ်ပါတယ်။လူ့အခွင့်အရေးချိုးဖျက်ခံရမှုအများဆုံးဖြစ်တယ်လို့မနစ်ကထုတ်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မနစ်ကတတ်ခံလိုက်ရတဲ့အရတား1300ကျော်မှာစကိုင်းတိုင်းကတင်1000ကျော်ပါဝင်ပါလေ။ဒါပေမဲ့စကိုင်းဟာမတွတ်မဆုတ်စစ်အာဏာရှင်ချိန်မှုန်းရေးတိုက်ပွဲကိုဆင်နွှဲနေတုန်းပါပဲ။နိုင်ငံရေးစီရေးစီးပွားရေးလူမှုရေးဆိုင်ရာစိန်ခေါ်မှုမျိုးစုံကိုရင်ဆိုင်ရင်း Federal Democracy စနစ်တည်ဆောင်ရေးအတွက်ကြိုးပမ်းနေပါတယ်။ကြာကာလဖွဲ့စည်းပုံချုပ်ပုံအခြေခံဥပဒေကိုရေးဆွဲမဲ့58ဦးအဖွဲ့ကိုဖွဲ့စည်းလိုက်ကြောင်းစကိုင်း Federal Unit က February လကကြေညာပါတယ်။ Online ကလုပ်တဲ့အစီအစဉ်မှုနယ်မြေတွေမှာလက်တဲ့လုပ်ဖို့အခက်အခဲရှိနိုင်တယ်လို့ဒေသခံအဖွဲ့108ဖွဲ့ကကန့်ကွက်တာမျိုးကိုကျွန်းရေးပြည်ရှင်ပြည်ဒီမိုကရေစီစနစ်ကိုလက်တွေ့ကျင့်သုံးဖို့ကြိုးပမ်းနေပါတယ်။မတူတာကိုဆွေးနွေးညှိနှိုင်းပြီးပြည်ရှင်တဲ့ဓလေ့ကိုပြုစုပြောထောင်ဖို့လိုပါတယ်။ပြောင်းချစစ်ကံနေတမယိုးချစစ်ပွဲအဆင့်ကိုကူးပြောင်းလာမယ်လို့မျှော်လင့်သူတွေဟာမျိုးသိမ်းတိုက်ပွဲဆင်နွှဲနိုင်လိမ့်မယ်လို့မျှော်လင့်ကြပါတယ်။ဒါပေမဲ့လက်နက်ခဲယံလိုအပ်ချက်ရှိနေတဲ့တွန်လိုင်းရေးတပ်တွေအတွက်မျိုးသိမ်းတိုက်ပွဲဟာအပြောလွယ်သလောက်လောက်ရခက်လိမ့်မယ်လို့ဇန်နဝါရီလ12ရက်နေ့ထုတ်တူမီစာဆောင်မှာသုံးသပ်ပါတယ်စစ်ကောင်စီရဲ့စစ်ကြောင်းတွေကိုဟန်တားနိုင်ဖို့တောင်းအခက်အခဲရှိနေပုံရပါတယ်မကြာမီကပဲအင်အား200ရှိတဲ့စစ်ကြောင်းကမ်းဘလူးမြို့နယ်ကိုဝင်ရောက်ပြီးအထိုင်ချကြောင်းဧပြီလ29ရက်နေ့ထုတ်ဧရာဝတီမှာပေါ်ပြပါတယ်ဧပြီလ13ရက်နေ့ကလည်းအရာတော်မြို့နယ်အနောက်မြောင်ပိုင်းကကြေးရွာပြုတ်ကိုစက္ကစစစ်ကြောင်းဝင်လာပြီးရွာသားအချို့ကိုတတ်ပြတ်ပြီးအိမ်တွေကိုမိရှို့သွားပါတယ်။ဒေချောင်းကလည်းတိုက်ခိုက်တဲ့အတွက်အရသာအသေးပြောက်ရှိပါတယ်။စစ်တပ်ကမိရှို့တဲ့အိုးအိမ်ပေါင်း 9,000 နီးပါးရှိလို့မိရှို့ဖြစ်စည်းခံရမှုအများဆုံးဒေသလည်းဖြစ်ပါတယ်။စစ်ရှောင်တဲ့ဒုက္ခသည်ဥယျကလည်း9,000လောက်ရှိနေပါပြီ။တပီလုံးကစစ်ဘေးရှောင်ဥယျရဲ့40ရာခိုင်နှုန်းကစကိုင်းတိုင်းမှာရှိနေပါတယ်။ရန်တိုင်းမှာမြို့နယ်38နယ်လူဦးရေ5,000ကျော်ရှိတာမူစည်ရေးနိုင်ငံရေးမှာစူးစီးနိုင်ရင်စူးစီးနိုင်တယ်လို့အင်အားကြီးမားလာမဲ့ဒေတာဖြစ်ပါတယ်။နာမည်အမျိုးမျိုးနဲ့ဒေတာအလိုက်ဖွဲ့စည်းထားတဲ့တော်လိုင်းရေးအဖွဲ့ပေါင်း90နီးပါးရှိကြောင်းသိရပါတယ်။မြို့နယ်တနင်္လာအနည်းဆုံး5ဖွဲ့လောက်ရှိပြီးတော်လိုင်းစစ်ဆင်နွှဲနေကြပါတယ်။အရှိန်အဟုန်အပြင်းထန်ဆုံးလို့ဆိုနိုင်ပါတယ်။တပီလုံးမှာဖြစ်ပွဲနေတဲ့တိုက်ပွဲစုစုပေါင်းရဲ့35ရာခိုင်နှုန်းဟာ စကိုင်းတိုင်းမှာဖြစ်ပွားနေတာပါဒါကြောင့်ဒေသတင်ညာရေးကိုစက္ကစဝန်ကြီးချုပ်ဦးမြတ်ကျော်ကမကြာခဏပြောနေတာဖြစ်ပုံရပါတယ်ပေါ်လှန်ရေးလုပ်ရင်ရန်ကုန်ွေလိုပါတယ်ဒါကြောင့်ရန်ကုန်ွေရှာတဲ့စစ်စေးရေးဂိတ်တွေစကိုင်းတိုင်းမှာအများဆုံးလို့မလာကိုရင်နေထုတ်တူမီတော်လှန်ရေးစာဆောင်ကဆိုပါတယ်လမ်းပေါ်မှာသွာလာနေတဲ့ကားတွေကိုဆက်ကြီးခောက်တာဖြစ်ပါတယ်အန်ယူဂျီကာကွယ်ရေးဌာနနဲ့မြို့နယ်ပြည်သူ့အုပ်ချုပ်ရေးဌာနရဲ့ခွင့်ပြုချက်မရဘဲလမ်းဂိတ်တွေမှာငွေမကောက်ဖို့စကိုင်းတိုင်းပအဖအဖွဲ့ကမလန့်ဆယ်နေကအမိန့်ထုတ်တာပါတယ်လွန်ခဲ့တဲ့နှစ်က NUG ထိန်းချုပ်နယ်မြေ52မြို့နယ်မှာအခွန်ငွေကျပ်တန်းပေါင်း900နီးပါးအခောက်ခံရရှိတယ်လို့သိရပါတယ်ပေါ်လာရေးအဖွဲ့တွေထိန်းချုပ်တဲ့နေမြေမှာပကဖပြည်သူ့ကာကွယ်ရေးအဖွဲ့ပအာဖပြည်သူ့အုပ်ချုပ်ရေးအဖွဲ့နဲ့ပလဖပြည်သူ့လုံခြုံရေးအဖွဲ့စတဲ့ NUG ရန်တရားတွေနဲ့ပြည်သူလူထုအကြမ်းမှာပြဿနာတွေရှိနေတာကို NUG ကလည်းသဘောပေါက်ပါတယ်ကာကွယ်ရေးဌာနမှာအမှု30ကျော်ပြည်ထရေးဌာနမှာ20ကျော်ကင်တွယ်စစ်ဆင်းနေတယ်လို့ဦးလွင်ကိုလက်ကဧပြီလ30ရက်နေ့မှာကျင်းပတဲ့တဲ့စားရှင်းလင်းပွင့်ဟောပြောသွားပါတယ်တွန်လိုင်းရဲဘော်နဲ့ပြည်သူလူထုဆက်ဆံရေးကိစ္စဖြစ်နေတာကြောင့်တပိတ်ကော်မတီနဲ့အယက်သားအသင်းအဖွဲ့တွေပါပါဝင်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်ပြည်သူတွန်လိုင်းဖြစ်တာမှုပြည်သူအပေါ်မှာအခြေခံပြီးဖြည့်ဆင်းရမယ်လို့ဆိုပါတယ်အဝေးရောက်အဖွဲ့ကဖြည့်ဆင်းတာဟာယုတ်တိမရှိကြောင်းသဘောပေါက်ပုံရပါတယ်တကိုင်းနဲ့မကွေးတိုင်းမှာ NUG စုံစမ်းစစ်ဆေးရေးကော်မတီဖွဲ့စည်းပြီးပြေပြင်းအထိထိန်းကြောင်းပေးနိုင်တဲ့ရန်တရားကိုလာမဲ့တလနှစ်လအတွင်းပေါ်ပေါက်အောင်လုပ်ရမယ်လို့လည်း NUG ပြန်ကြားရေးဝန်ကြီးကကတိပေးသွားပါတယ်။ပကဖပအဖပနာဖစတဲ့ NUG အဖွဲ့အစည်းနဲ့ပြည်သူလူထုဆက်ဆံရေးအကြဆက်ဆံရေးအစင်မပြေတာဟာတော်လှန်ရေးရဲ့အနုလက္ခဏာဖြစ်နေပါတယ်ခင်ဗျာ
။စကိုင်းတိုင်းကတော်လိုင်းစင်ခေါ်မှုတွေကိုဥအောင်ခရမြမရေသုံးသက်ချက်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ချက်မကြီးခဏပါဒီတစ်ပတ်မှာတော့ချက်ပြုတ်ပုံမှားတာကြောင့်အသားဓာတ်ပရိုတိန်းချွတ်တဲ့မှုကိုပြောထားပါတယ်မြန်မာနိုင်ငံမှာဒီချက်ပြုတ်ပုံမှားရင်ပြီးအာဟာရဆုံးရှုံးတာကြောင့်လူများအသားဓာတ်ပရိုတိန်းချွတ်တဲ့နေတာကိုသုတေသနတွေ့ရှိထားတယ်လို့ချက်မကြီးပညာရှင်တွေကပြောနေပါတယ်ဘလို့ချက်ပြုတ်ပုံမှားရင်ပြီးဒီအာဟာရတွေမဆုံးရှုံးအောင်ဘယ်လိုချက်ပြုတ်သင့်ပါလဲဒီအကြောင်းနေရမျိုးကော်နက်တက်ကသူကအပြည့်ပြည့်ဆိုင်ရာအာဟာရဆိုင်ရာပမောခဒေါက်တာခင်မာချိုကိုကျွန်တော်ပဲမေးထားတာကိုတော်ဝကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဟုတ်ကဲ့ပမောခဒေါက်တာခင်မာချိုခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအာဟာရချို့တဲ့မှုပြဿနာကတောက်လျှောက်ကြုံလာရခဲ့ချိန်မှာကိုဆရာမတို့ကလည်းသုတေသနတွေလှုပ်လာခဲ့တဲ့အခါကျတော့ဒီသုတေသနတွေ့ရှိချက်တွေအရဆရာမရေအဓိကဒီစားတော့ပုံနဲ့ပတ်သက်ပြီးတော့သတိပြုဆရာကိုဒီနေ့ဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာမရေ
ကျမတို့မြန်မာပြည်မှာအသားမျိုးစုံစားကြရဲကြက်သားဝတ်သားငါးဘဲသားစိတ်သားတိုးသားအစရှိတဲ့ပြင်ပေါ့နော်ဒါပေမဲ့ကျမတို့ကချက်ပြုတ်ပြင်ဆင်တဲ့နေရာမှာကျတော့နီလန်းလေးတွေကမှားနေတယ်အဲ့ဒါကြောင့်မို့လို့အသားဓာတ်ကိုလုံလောက်အောင်မရရှိဘူးသူနဲ့အတူတွဲပြီးရရှိမယ်အနုအဟာရဗိုက်တာမင်စ်နဲ့မင်နရယ်စ်တွေရောတခြားအာဟာရဓာတ်တွေလည်းချက်ပြုတ်ပြင်ဆင်မှုမှားတဲ့အတွဲလုံလောက်အောင်မရကြလို့ကျမတို့သုတေသနစစ်တမ်းကြီးအရာမြန်မာပြည်မှာအသားဓာတ်ချို့တဲ့တဲ့ရာဂိုင်းနှုန်းကတော်တော်များများတွေ့ရတယ်အဲ့တော့လူကြီးတွေမှာရောလူငယ်တွေမှာရောမျိုးပေါ်နေတဲ့လူရောရွာမှာနေတဲ့သူရောပညာတတ်တဲ့သူရောပညာမတတ်တဲ့သူတွေရောအသားဓာတ်ချို့တဲ့နေရာကိုတွေ့ရတယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဆရာမတို့ဒီသုတေသနတွေ့ရှိချက်တွေအရာဒီအသားကိုဘယ်လိုချက်ပြုတ်ပုံလွဲသွားတာကိုတွေ့ထားလဲဆရာမ
ကျမတို့ကအသားကြီးချက်ပြုတ်ပြင်ဆင်နေနေရမှာနံပါတ်၁စီးမြုပ်ပြီးတော့ကြော်တဲ့အသားတွေပေါ့နော်အဲ့တော့စီးမြုပ်ပြီးတော့အသားတွေကိုကြော်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီမှာ temperature ကလည်းအမြင့်ကြီးဖြစ်မယ်စီးတွေအများကြီးတဲ့မှာအကြာကြီးနှစ်ပြီးတော့ကြွရွာနေအောင်ကြော်မယ်ကောင်းတာကတော့အရင်စားလို့ကောင်းတာပေါ့ကြွကြွရွာလေးနဲ့အရသာရှိတယ်ဒါပေမဲ့အဲ့ဒီဆိုးတာကကြတော့ဒီစီးတွေအများကြီးတဲ့မှာနှစ်ကြော်တဲ့အတွက်မလိုလားအပ်တဲ့ပြည့်ဝစီးတွေကဒီအသားကြော်ထဲမှာအများကြီးရောက်သွားမယ်နောက်ပြီးရင်ကြတော့ဒီစီးကဘယ်လိုစီးအမျိုးအစားဆိုတာလည်းမသိနိုင်ဘူးနောက်ပြီးလို့ရှိရင်အဲ့ဒီဒီအသားထဲမှာရှိတဲ့ cholesterol ပေါ့ဒီကောင်းနေအကုန်လုံးက oxidize ဖြစ်သွားတယ်အဲ့တော့ oxidize cholesterol တွေက နှလုံးရောဂါဖြစ်စေဖို့အတွက်အင်မတန်အန္တရာယ်ရှိတယ်။ဒါကြောင့်မို့လို့အသားတွေကိုအဆင်ပြုတ်ပြီးကြောစားခြင်းကိုတော့ရှောင်စေခြင်းနဲ့ဟိုစားခြင်းရင်တော့မိလောက်မှတစ်ခါလောက်ပေါ့နော
်။ဟုတ်ကဲ့ဆရာမ။နောက်ထပ်ရောဒီအသားချက်ပြုတ်တဲ့နေရာမှာမသင့်တော်တာမျိုးတွေ့ချသည်လားဆရာမ
။နောက်ထပ်မတ်တပ်ကကြတော့ဘယ်လိုလဲဆိုတော့ကျမတို့ရေပန်းစားနေတဲ့အခုဘာဘီကျူးလုပ်စားတာတွေ grill လုပ်စားတဲ့ဟာမျိုးတွေအဲ့ဒီမှာလေသူ့အသားမျိုးစုံမှာသူ့မှာလုံလောက်အောင်မီးနဲ့အပူနဲ့ထိရမယ် temperature ရှိတယ်။အဲ့ဒီမှာဘာဘီကျူးလုပ်တဲ့အချိန်မှာ grill လုပ်တဲ့အချိန်မှာဟိုပို့ပြီးထိလိုက်တာ overcook ပေါ့နော်။ပြီးရင်မကြက်တကြင်နဲ့ undercook လုပ်လိုက်တာမျိုးလို့ပြီးရင်အဲ့ဒီမှာဘာဘီကျူးမလုပ်ခင်မှာအသားတွေပေါ်မှာဆုပ်နေပြီးတုပ်လိုက်တဲ့ဘာဘီကျူး sauce လိုဟာမျိုးတွေအဲ့ဒီ byproduct products တွေအကုန်လုံးနဲ့ပေါင်းပြီးတော့အဲ့ဒီအစားအသောက်ကအာဟာရဓာတ်တွေကသူက toxic level ကိုရောက်ပြီးတော့သူကအပြည့်အဝမရတော့ဘူး။အဲ့တော့ဓာတ်ဓာတ်ကောကျန်တဲ့တထုဓာတ်ရောဗီတာမင်ရောကအပြည့်အဝမရရှိကြတော့ဘူး။နောက်တစ်ခုကအဲ့ဒီဘာဘီကျူးတွေဂရေးတွေလုပ်တဲ့နေရာမှာသုံးတဲ့ပစ္စည်းတွေရဲ့ hygiene ကလည်းတော်တော်အားနည်းတယ်။အဲ့တော့အဲ့ဒီ hygiene ကြောင့်လည်းဒီမှာ spoil ရဖြစ်ပြီးတော့အာဟာရတွေကလုံလောက်တော့မရရှိတော့
ဘူး။ဟုတ်ကဲ့ဆရာမ။အဲ့ဒီတော့အခုလိုဒီအသားချက်ပြုတ်တဲ့နေရာမှာအာဟာရဓာတ်တွေမဆုံးရှုံးအောင်ပေါ့နော်။ဘလို့ချက်ပြုတ်ဖို့အကြံပြုချင်လဲဆင်မရင
်ကျမတို့မြန်မာပြည်မှာချက်ပြုတ်စားတော့တဲ့အစိမ်းကျော်ခေါ်မှာပေါ့နော်အဲ့တော့အသားလေးတွေအကုန်လုံးဘာဘာဘာလီးမယ်ပြီးလို့ရှိရင်စားစနွေငရုတ်သီးစနွေမုတ်ငရုတ်ကောင်းမုတ်အစာချစ်ဖြင့်ဒေချာနေဖတ်ထားမယ်ပြီးလို့ရှိရင်ကျက်သွန်ပြူကျက်သွန်ကြီးဂျင်းစပလင်အဲတခြားဟင်းကပ်အမွေးအကြိုင်တွေနဲ့သူ့ကိုဒဲအိုးလေးနဲ့စီပူထိုးပြီးတော့စီတက်ပြီးချက်မယ်ပြီးရင်ရေလေးနည်းနည်းထည့်ပြီးတော့ရေဆက်ခြင်းလေးနဲ့ပေါ့နော်အပူချိန်နဲ့တအားမြင့်မသွားဘဲနဲ့အဲ့လိုမျိုးဆိုလို့ရှိရင်အသားဓာတ်လည်းအပြည့်အဝရမယ်တထုဓာတ်နဲ့ဗီတာမင်စတီလည်းအကုန်လုံးတော်တော်များများကအပြည့်အဝရရှိတယ်အဲ့ဒီမှာနောက်ထပ်ကောင်းတာကကျမတို့မြန်မာလူမျိုးတွေစားတဲ့ဥမာကုန်းပေါင်ကြီးကျော်တို့ကြက်တောက်တောက်စင်းကျော်တို့ဘာလို့ပေါ့နော်အဓိကကဟင်းသီးဟင်းရွက်တွေနဲ့ဟင်းခန့်အမွေးအကြိုင်တွေကသူအန်တီအောက်ဆီဒန့်စ်တွေများတယ်အဲ့ဒီဓာတ်တို့အန်တီအောက်ဆီဒန့်စ်တွေများတဲ့ဟင်းသီးဟင်းရွက်နဲ့ဟင်းခန့်အမွေးအကြိုင်တွေနဲ့ဆော့ဆော့အသားတို့ပပလေးတွေလှီထားတဲ့ကြက်သားဝက်သားဘဲသားတူသားစိတ်သားအမဲသားအစချစ်တဲ့မြင့်မို့အဲ့လိုအစင်းကျော်လေးတွေရောပြီးကျော်စားမယ်ဆိုရင်အင်မတန်မှကျန်းမာရေးနဲ့ညှို့တယ
်ဟုတ်ကဲ့ဆင်ပါရဲ့အဲ့တော့အခုလိုချက်ပြုတ်တာမှရောအာဟာရဓာတ်မပြည့်စည်အောင်သတိပြုတင်တာရှိသေးလားဆရာမ။အဲ
့တော့ temperature ကလည်းအမြင့်ချားစရာမလိုဘူး။ temperature ခန့်တွင်းတွင်းနဲ့ခဏခဏအနည်းဆုံးဟင်းသီးဟင်းရွက်ကလေးတွေလည်းနုံမသွားအောင်10မိနစ်နဲ့12မိနစ်ကြားထဲမှာအဲ့လိုအစိမ်းကျော်မျိုးလေးဆိုလို့ရှိရင်သူအာဟာရတန်ဖိုးတွေကိုအပြည့်အဝရရှိတယ်။ပြီးလို့ရှိရင်နှုတ်နှစ်ဖက်ကရရှိတာပေါ့။ဟင်းသီးဟင်းရွက်နဲ့ဟင်းခန့်အမွေးအကြိုင်တွေနဲ့ပေါင်းပြီးတော့ဒီအသားလေးကိုကြော်လိုက်ခြင်းကြောင့်ဒီအသားလေးထဲမှာရှိတဲ့ဆော့ဆော့ဟာဒီစီမြုပ်ကြောရင်ဖြစ်စေတဲ့ကင်ဆာကိုဖြစ်စေမဲ့ကွန်ပေါင်းစီပေါ့နော်အထူးသဖြင့် HA ကွန်ပေါင်းပေါ့ heterocyclic aminase လို့ခေါ်တယ်ဆိုအဲ့ကောင်ကြီးကကြတော့အခုလိုဟင်းသီးဟင်းပဲနဲ့အသားလေးတွေနဲ့အစိမ်းကြော်လေးရောကြော်လိုက်ခြင်းကြောင့်အဲ့ဒီဟာတွေကခရှိမှုကသူကအင်မတန်မှပပျောက်သွားတဲ့အပြင်ကိုယ့်ရဲ့ဟင်းလေးရလည်းအသားရဲ့အရသာလေးရောဟင်းသီးဟင်းပဲရဲ့အရသာလေးကြောင့်အာဟာရတွေကအကုန်လုံးရရှိတယ်အဲ့တော့အနုမလွန်ဖို့ပဲအရေးကြီးတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့နောက်ထပ်ရောဒီအာဟာရတွေမဆုံးရှုံးအောင်အာဟာရပြည့်ဝရအောင်ပေါ့နော်အသားချက်ပြုတ်နီးကောင်ရှိသေးလားဆင်မရင
်နောက်တစ်ခုကကြတော့မြို့ပေါ်မှာနေတော့ pressure cooker ရှိမယ်ဆိုရင်အဲ့တော့အသားလေးတွေကို pressure cooker နဲ့ခုနဟင်းခန့်အမွေးကြိုင်နဲ့လှုပ်ရှားတာမျိုး
ဟုတ်ကဲ့ဆင်မမြန်မာလူဆိုရင်တော့ရေနွေးငွေးနဲ့ပေါင်းပြီးတော့ချက်တဲ့သဘောပေါ့ဆင်မနော
်ဟုတ်တယ်ဒါကကျမကြီးနဲ့ညီညွတ်တယ်အဲ့တော့အပူချိန်နဲ့တအားမြင့်မသွားဘူးဘာစီးမှလည်းမပါဘူးမြုပ်ကြော်တာလည်းမဟုတ်ဘူး pressure လေးနဲ့တိုင်မာလေးပြီးပြီးတော့ pressure cooker လေးနဲ့လှုပ်တာ
ဟုတ်ကဲ့ဆင်မနောက်ထပ်ရောဒီအသားတွေအာဟာရအပြည့်အရောင်ပေါ့နော်ချက်ပြုတ်တဲ့နေကောင်ရှိသေးလားဆင်မရေ
နောက်တစ်ခုကကြတော့ကျမတို့စတူးလုပ်တယ်ခေါ်တာပေါ့အဲ့ဒါကတော့ပထမဆုံးကျစ်တုံပြူကျစ်တုံနီဂျင်းစပလင်ဟင်းခန့်အမွေးအကြိုင်နဲ့ကိုချက်မဲ့အသားလေးတို့တေချာဟို5မိနစ်လောက်စီလေးတက်မယ်ပြီးလို့ရှိရင်ရေလေးဆက်ခြင်းနဲ့တည်တည်ချာချာ temperature နှိမ့်ပြီးတော့15မိနစ်မိနစ်20ပေါ့နော်အဲ့လိုလေးချက်မဲ့ဆိုလို့ရှိရင်လည်းစီပြန်ရေချန်လို့ခေါ်မှာပေါ့ပမာလို့ဆိုရင်အဲ့ဒါဆိုရင်ကျမရေနဲ့ညီညွတ်တယ်အဲ့တော့ဘယ်အားရမှလည်းဆုံးရှုံးမသွားအောင်ကိုယ့်ရဲ့အသီးတွေအရွက်တွေနဲ့ပေါင်းပြီးတော့အစိမ်းကြော်လေးပဲကြောဆားဆားရေဆက်ခြင်းလေးနဲ့စတူးလေးပဲလှုပ်စားစားဒါဆိုလို့ရှိရင်တော့အသားဓာတ်တွေလည်းမဆုံးရှုံးမသွားဘူးပြီးရင်ကြံတဲ့တွဲပြီးချက်တဲ့ဟင်းသီးဟင်းရွက်တွေကြောင့်အာဟာရတွေကလည်းဒါအကျိုးကျေးဇူးတွေအများကြီးရရှိပါတယ်လို့
ဟုတ်ကဲ့ဆရာမနောက်ဆုံးရောကျွန်တော်မမေးမိတဲ့တခြားအရေးကြီးတာသတိပြုစရာပြောဖို့ရှိအောင်လားဆရာမ
မြန်မာရိုးရဟင်းခန့်အစားအသောက်တွေကိုဟိုးအရင်တော့ချက်တဲ့နည်းစနစ်တွေကအင်မတန်မှကောင်းပါတယ်အခုထပ်ပြီးတော့ဒီ process တို့ပြောတဲ့စိတ်ယုံဝါထုတ်တဲ့အရသာတွေ artificial color တွေ flavors တွေအဲ့ဒါတွေပါတဲ့source တွေအမှုန်တွေအေး liquid တွေအဲ့ကောင်တွေထည့်ပြီးချက်မယ်ဆိုလို့ရှိရင်တော့အဟာရလည်းဆုံးရှုံးနိုင်တဲ့အပြင်နှလုံးယောဂါတို့ကင်ဆာယောဂါတို့အစရှိတဲ့ပြင်မလွန်လာတဲ့ယောဂါတွေကိုလည်းဖြစ်စေနိုင်ပါတယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မ
ချက်ပြုံပုံမှားတာကြောင့်အဟာရဆုံးရှုံးအသားဓာတ်ပရိုတိန်းချို့တရတာကိုကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနောက်ဆင်ကြည့်ရှုခဲ့ရတာပါအခုတော့တိုင်းရင်းသတင်းလောအစီအစဉ်မှာဒီဒီဘက်မှာတော့ KAI ကချင်တက်စေဦးစီးချုပ်ကွယ်လွန်တာနောက်ရခိုင်ဘက်ကြောက်တော်ကဝဲကြီးတောင်စေရုံလေကြောင်းတက်ခတ်ခင်ရပြီးလူနာပါ20ကျော်တရန်ရခဲ့တာနဲ့ကမ္ဘာအမျိုးသမီးသတင်းကန်ဦးဆောင်မှုစုကိုကရင်အက်ဒီတာချုပ်အမျိုးသမီးရခဲ့တာပါဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်ဒီအစီအစဉ်ကိုတော့ FVR လို့တကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ KIA ရဲ့စစ်ဦးစီးချုပ်ကွယ်လွန်သွားတာဟာအဖိနှိတ်ခံမြန်မာပြည်သူလူထုအတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်တယ်လို့ညီနောင်မဟာမိတ်သုံးဖွဲ့ကထုတ်ပြန်ပါတယ်ရခိုင်ပြည်ကြောက်တော်မြို့နယ်ဝဲကြီးတောင်စေယုံလေကြောင်းတက်ခတ်ခံရမှုကြောင့်စေယုံပျက်စီးဆုံးရှုံးခဲ့ပြီးအယောက်20ကျော်ထိခိုက်ဒဏ်ရာရကုန်ပါတယ်တည်င်းလွာတွေထဲမှာတော့ကမ္ဘာတည်င်းစာများနဲ့တည်င်းထုတ်ဝေသူများအဖွဲ့ကအခုနှစ်အတွက်ချီးမြှင့်တဲ့အမျိုးသမီးတည်င်းခံဦးဆောင်မှုစုကိုကရင်တည်င်းဌာန KIA ရဲ့ဒရိုက်တာနဲ့အက်ဒီတာချုပ်ကရရှိခဲ့တဲ့အကြောင်းနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟော်မရှင်တည်င်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့စစ်ဦးစီးချုပ်ကွယ်လွန်သွားတာဟာကချင်ပြည်နဲ့ကချင်လူမျိုးအတွက်တင်မကအဖိနှိတ်ခံမြန်မာပြည်သူလူထုအတွက်ပါကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ညီနောင်မဟာမိတ်သုံးဖွဲ့ကထုတ်ပြန်လိုက်ပါတယ်ညီနောင်သုံးဖွဲ့ရဲ့ဗုဒ္ဓဟူးနေ့ထုတ်ပြန်ချက်ထဲလက်ရှိနိုင်ငံရေးခင်းကျင်းအပြင်စစ်ရေးမှာလည်းရှေ့တန်းစစ်မြေပြင်မှာအဓိကတာဝန်ယူခဲ့သူစစ်ရေးအောင်မြင်မှုတွေမှာအခရာကျသူအဖြစ်အတိမတ်ပြုဂုံယူတယ်လို့ဆိုပါတယ်အသေးရောဂါခံစားနေရတဲ့ဒုတိယပွေချူကြီးခေါင်လွန်းဟာမေလ23ရက်နေ့ညနေ6နာရီကျော်အချိန်က KIA KIO ဌာနချုပ်လိုက်စာမြို့မှာကွယ်လွန်သွားတာဖြစ်တယ်လို့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကပြောပါတယ်2023ခုနှစ်မှာတော့ KIA COC ချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဒုတိယပွေချူကြီးခေါင်လွန်းဟာ KIA တဲကို1988ကစတင်ဝင်ရောက်လာခဲ့ပြီးသူကွယ်လွန်တဲ့ချိန်မှာအသက်62နှစ်ရှိပြီဖြစ်ပါတယ်
ရခိုင်ပြည်ကြောက်တော်မြို့နယ်ဝဲကြီးတောင်စေယုံကိုစစ်တပ်ကဂျက်ဖိုင်တာနဲ့ဘုံကျဲတိုက်ခိုက်ခဲ့ရမှာစေယုံတစ်ခုလုံးနီးပါးပျက်စီးဆုံးရှုံးခဲ့ရပြီးစေယုံဝင်ထမ်းလူနာနဲ့လူနာဆောင်အရက်သားပြည်သူအယောက်20ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်မေလ15ရက်နေ့ကဂျက်ဖိုင်တာနဲ့ဘုံကျဲမှုတွေထိခိုက်ဒဏ်ရာရတဲ့သူတွေအပြင်ဒေဆုံးမှုတွေလည်းရှိခဲ့တယ်လို့အရခတ်တပ်တော်အေအေကအဲ့ဒီနေ့မှာပဲထုတ်ပြန်ပါတယ်ဒေဆုံးသူတွေရှိနေပြီမဲ့အရေးအတွက်အတိအကျကိုတော့ဖော်ပြတာမျိုးမရှိပါဘူးရခိုင်ဒေသတွေကမြို့ရွာတွေအပြင်ဆေးရုံဆေးခန်းတွေကိုပါစစ်တပ်ကဘုံကျဲတိုက်ခိုက်နေလို့ပြည်သူတွေလုံခြုံစွာစေဝါကုသနိုင်ရေးအခက်အခဲတွေရှိလာနေတယ်လို့ဒေသခံတွေကပြောပါတယ်
ကချင်ပြည်နယ်ပူတာအောင်မြို့ဒုတ်ထန်ရက်ကွက်မှာနေထိုင်တဲ့အသက်15နှစ်အရွယ်မိန်းကလေးငယ်မတင်းကျင့်တပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးပြည်မှုကျူးလွန်သူတွေကိုအ мян ဆုံးဖော်ထုတ်ပေးဖို့ဒေသခံ1000ကျော်စာနာထုတ်ဖော်ခဲ့ကြပါတယ်တပ်ဆိုင်ရာအနေနဲ့အမှုမှန်ပေါ်ပေါက်ရေးနဲ့ပြည်မှုကျူးလွန်သူတွေကိုအ мян ဆုံးဖော်ထုတ်အရေးယူပေးဖို့အခုလ23ရက်နေ့ကပူတာအောင်ဒေသခံ1000ကျော်ဟာစာနာထုတ်ဖော်ခဲ့ကြတာလို့နီးစပ်သူတယောက်ကပြောပါတယ်မတင်းကျင့်တပ်ဖြတ်ခံလိုက်ရတဲ့မိန်းကလေးငယ်ရဲ့လောင်းကိုပရဟိတကားပေါ်တင်ပြီးမြို့မရဲစခန်းရှိတရားရုံးရှိနဲ့မြို့ပေါ်မှာလက်လက်ဆန္ဒဖော်ထုတ်ခဲ့ကြတာဖြစ်ပါတယ်မိန်းကလေးငယ်ရဲ့ခန္ဓာကိုယ်မှာဒဏ်ရာတွေလက်ဘေးမှာလည်းဖိညစ်ထားတဲ့ဒဏ်ရာတွေကိုတွေ့ခဲ့ရတယ်လို့ဘိုင်းနဲ့ရင်အုံမှာလည်းဓာတ်နဲ့ထိုးထားတဲ့ဒဏ်ရာအပြင်မတင်းကျင့်ခံရတဲ့လက္ခဏာတွေကိုလည်းစစ်ဆေးတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်
ရှမ်းပြည်မြောက်ပိုင်း1320စစ်စင်ရေးနောက်ပိုင်းတအန်းတက် DNL ကထိမ့်သိမ်းထားနိုင်ပြီလို့ကြေညာထားတဲ့ခွန်မြို့မှာပြည်မှုကျိုးလွန်ကြောင်းတန်တရာရှိတဲ့နန်းစီတင်ဝန်ထမ်းတွေကိုအရေးယူသွားမယ့်အကြောင်းချက်၃ချက်ပါတဲ့ရှင်းလင်းချက်တစ်စောင်ကိုထုတ်ပြန်လိုက်ပါတယ်ထုတ်ပြန်ချက်တဲ့အဲ့ဒီမြို့ခွန်မြို့မှာ နန်းစီတဲ့ဝင်ထံအားလုံးကိုလုပ်ငန်းတာဝန်တွေကနေရက်ဆိုင်လိုက်ပြီးဖြစ်ကြောင်းစစ်တပ်စီကနေလစာထုတ်ယူတာနဲ့လုပ်ငန်းအစီရင်ခံစာပေးပို့တာတွေကိုစစ်ဆေးတွေ့ရှိရင်ပြမှုကျူးလွန်သောအဖြစ်သတ်မှတ်ပြီးတော့ဆင့်ဆင့်စစ်ဆေးအရေးယူသွားမယ်လို့ဆိုပါတယ်။တစ်တုံရနှစ်ခွန်စစ်စင်ရင်နောက်ပိုင်း TNL ကထိန်းချုပ်လိုက်တဲ့နမ်ဆန်နမ်တူမန်တုံကိုခိုင်နမ်ခန်မိုင်းငုံနဲ့မိုင်းလုံမြို့တွေမှာအုပ်ချုပ်ရေးစနစ်တွေကိုလည်းအကောင်အထည်ဖော်နေပြီလို့ဆိုပါတယ်။
ချင်းပြည်နယ်မြောက်ပိုင်းဒွန်းဆန်မြို့နယ်လုံတက်ကျေးရွာကိုစစ်ကောင်စီတပ်ကပုံကျဲတိုက်ခိုက်ခဲ့တာကြောင့်ဗဒာရဲအဆောက်အုံအပါဝင်နေအိမ်ခုနှလုံးပျက်စီးပြီးရွာ၅ရွာကပြည်သူလူထုထောင်ချီစစ်ရှောင်နေရပါတယ်။ဒွန်းဆန်မြို့နယ်လုံတက်ရွာကိုမေလ၁၇ရက်နေ့ညမှာစစ်တပ်ကလေကြောင်းတိုက်ခိုက်မှုအကြိမ်လုပ်ခဲ့ရာခရိယံဖျားကျောင်း၂ကျောင်းနဲ့အရက်သားနေအိမ်၅လုံးထိခိုက်ပျက်စီးခဲ့တယ်လို့ချင်းလူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစလိုင်းမန်ရဲလျံကပြောပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံပြည်သူတွေထိခိုက်တာမျိုးမရှိခဲ့ဘူးလို့ဆိုပါရယ်ဒွန်းဆန်မြို့နယ်မှာ CNA ဦးဆောင်တဲ့ချင်းကကွယ်ရေးပူးပေါင်းတပ်တွေနဲ့ ZRAEC တပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်နေတယ်လို့သတင်းတွေထွက်နေချိန်မှာပဲစစ်တပ်ကလေကြောင်းတိုက်ခိုက်မှုလှုပ်လာတာဖြစ်ပါတယ်
မွန်ပြည်နယ်မော်လမြိုင်မြို့မှာ73စီဝဲလူအားများလာပြီးအင်ကာနေညနေပိုင်းကစလို့မြို့ပေါ်ကစီဆိုင်တချို့စီပြတ်ကုန်တယ်လို့မြို့ခံတွေကပြောပါတယ်။မေလ17ရက်နေ့ကမော်လမြိုင်ရန်ကုန်ကာလမပေါ်ရှိဂျုံအိတ်တရာမိုင်းထောင်ဖောက်ခွဲခံရပြီးနောက်73စီကားတွေမော်လမြိုင်မြို့ကိုမဝင်လာနိုင်တာကြောင့်ခုလိုစီပြတ်သွားတာလို့မြို့ခံတယောက်ကပြောပါတယ်။ဒုတိယနေ့မနေ့ပိုင်းမှာတော့ဂျုံအိတ်တရာပေါ်ကနေရင်းအငယ်တွေစပြီးဖြတ်တန်းသွားလာခွင့်ပြုနေပြီလို့ခရီးသွားပြည်သူတွေကပြောပါတယ်။
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါကမ္ဘာသတင်းစာများနဲ့သတင်းထုတ်ဝေသူများအဖွဲ့ WANIFRA က2024ခုနှစ်အတွက်ချီးမြှင့်တဲ့အမျိုးသမီးသတင်းခန်းဦးဆောင်မှု Women in News Editorial Leadership Award ဆုကိုကရင်သတင်းဌာန KIC ရဲ့ Director လည်းဖြစ် Editor ချုပ်လည်းဖြစ်သူနံဖုံးဟေကရရှိခဲ့ပါတယ်ဒီအကြောင်းကိုတော့ကျွန်မအမြန်တင်ဆက်ထားပါတယ်ဒီဆုဟာသတင်းလောကမှာဦးဆောင်နေတဲ့အမျိုးသမီးတွေကိုနှစ်စဉ်ချီးမြှင့်တဲ့ဆုတစ်ဆုဖြစ်ပါတယ်ဆုချီးမြှင့်ရေးအဖွဲ့ကသူ့ကိုဘာကြောင့်ရွေးချယ်ပြီးတော့ဆုချီးမြှင့်ခဲ့တာလဲဆိုတာနဲ့ပတ်သက်ပြီးတော့နံဖုံးဟေကအခုလိုမျိုးရှင်းပြပါတယ်
သူတို့ပေးတာက8500အကူစားအနှစ်ပင်နေနဲ့ပေးတဲ့အစုဆိုတဲ့အခါကျတော့ဒီမီဒီယာအထူးသဖြင့်တော့ exile media ပေါ့နော်နောက်တော့ဒီ26မှာအများအဖြစ်တောက်လျှောက်လှုပ်လာခဲ့ရတာမျိုးကြောင့်လည်းပါတယ်နောက်ပြီးတော့ဒီသတင်းကိုရသတင်းဌာနပေါ့နော်ကရင်အရင်သတင်းဌာနတိုင်းသားသတင်းဌာနတခုကိုဟိုနှစ်ကြာကြီးဦးဆောင်လာခဲ့တယ်ပြီးလို့ရှိရင်သတင်းအရေးသွေးထိန်းချောင်းနိုင်ခဲ့တယ်ပြီးတော့သတင်းကန်းကိုလည်းလုံခြုံမှုပိုင်းပေါ့နော်အဲ့ဒါထည့်စင်စားပြီးတော့ဦးဆောင်လာခဲ့တဲ့တွဲလို့တော့ပြောတယ်ပေါ့နော်
Women in News WIN လို့ခေါ်တဲ့အဖွဲ့ကသူ့နာမည်ကိုစုချင်းမြင့်တဲ့အဖွဲ့စီကိုတင်သွင်းခဲ့တာလို့နန်ဖောကြီးကပြောပါတယ်ဒီစုဟာအရှေ့တောင်အာရှအာဖရိကနဲ့အာရဗ်ကသတင်းသမားတွေကိုအဓိကချီးမြှင့်တဲ့စုဖြစ်ပြီးနန်ဖောကြီးကတော့ဒီနှစ်မှာအရှေ့တောင်အာရှကိုစားပြုပြီးတော့ရရှိခဲ့တာဖြစ်ပါတယ် KIC ရဲ့ Editor ချုပ်နန်ဖောကြီးနဲ့အတူအာဖရိကကအမျိုးသမီး Editor တယောက်အာရဗ်ကအမျိုးသမီး Editor တယောက်လည်းစုချင်းမြင့်ခံခဲ့ရပါတယ်လက်ရှိအချိန်ရရသတင်းဌာနတစ်ခုကိုအခက်ခဲတွေကြားရဲကနေဥဆောင်နေရတဲ့အတွက်စုချင်းမြင့်ခံရတဲ့အပေါ်သူ့ရဲ့ခံစားချက်ကိုနန်ဖောကြီးကအခုလိုပြောပါတယ
်မီဒီယာလုပ်ငန်းမှာစိန်ခေါ်မှုတွေကအများကြီးရှိတယ်ပေါ့နော်ရုပ်ပိုင်းဆိုင်စိတ်ပိုင်းဆိုင်အများကြီးရှိတယ်လို့ခုနကကိုယ်သတင်းဌာနလည်းပတ်ရေးအတွက်တွေကလည်းအများကြီးအကွေကောက်တွေအများများတော့ပေါ့နော်အဲ့ပုံမှာတော့ဒါကိုကိုယ့်ရဲ့ဖြတ်သန်းမှုလို့ဆောင်မှုပုံမှာလည်းတိမတ်ပြူတဲ့ပုံမှာကိုယ်လည်းပဲအော်ပင်မရကျွတ်နှတ်တယ်ပေါ့နော်အဲ့လိုစိတ်လေးတော့ခုတော့ဖြစ်မိတယ်ပေါ့နော်
ဒါပြင်ဒီစုဟာသတင်းအလုတ်ကိုဆက်လက်ပြီးတော့လှုပ်ဆောင်နိုင်ဖို့တွန်းအားတစ်ခုဖြစ်လာတယ်လို့လည်းဆက်ပြောပါရယ်အခုနှစ်အတွက်စုချင်းမြင့်ခံခဲ့ရတဲ့သူ၃ယောက်ကိုမေလ28ရက်နေ့ကနေ29ရက်နေ့အထိဒိမတ်နိုင်ငံကိုပင်ဟိုကင်မှာကျင်းပမယ်ကမ္ဘာသတင်းမီဒီယာကွန်ဂရက်မှာစုချင်းမြင့်သွားမှာဖြစ်တယ်လို့ WANIFRA အဖွဲ့ကထုတ်ပြန်ထားပါရယ်ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာအာရခတ်တပ်တော် AA ကအရွယ်ရောက်ပြီးတဲ့သူတိုင်းစစ်မှုဒဏ်ဖို့စည်ရင်ကောက်ယူတာတွေရှိလာလို့စစ်မှုမထမ်းချင်ကြတဲ့ချင်းလူငယ်နဲ့လူလက်ပိုင်းတွေဟာမြို့ကနေစွန့်ခွာထွက်ပြေးသူတစ်နေ့ထက်တစ်နေ့ပိုပြီးတော့များလာနေပါတယ်ကိုရောဘက်ကစူးစီးထားပါတယ်
ပလဲဝမြို့နယ်တစ်ခုလုံးကိုသိမ်းပိုက်ပြီးစစ်ကောင်စီကင်းစင်တဲ့နေမီအဖြစ်သတ်မှတ်ပြီးနောက်အုတ်ချုပ်ရည်ရန်တရားအကောင့်ထဲဖော်နေတဲ့ AA ဟာမြို့နယ်အတွင်းကအသက်18နှစ်ကနေအသက်40ကြားရှိအမျိုးသားတွေကိုစစ်မှုထမ်းဖို့ဇယင်ကောက်ခံတာရှိနေပါတယ်အိန္ဒိယမြန်မာနယ်စပ်ဘက်ကိုထွက်ပြေးလာတဲ့ပလဲဝဒီတာခန်တယောက်ကအခုလိုပြောပါတယ
်အခုဒီကလာချောင်းဖဲမှာကြတော့
ပြီးခဲ့အေဘီလာကုန်ပိုင်းကပလက်ဝမြို့နယ်ကလနာမြစ်အထက်ပိုင်းရွာတွေကဒေသခံလူငယ်အယောက်40လောက်ဟာအိန္ဒိယမြန်မာနယ်စပ်မီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်လာခဲ့ကြတယ်လို့တချို့ကလည်းရန်ကုန်ဖက်နယ်ထိုင်းနယ်စပ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြတယ်လို့ကုမီချင်းလူငယ်တယောက်ကပြောပါတယ်။
ဘလဝမှာမရှိကောင်းစီကမရှိတော့ဘူးဆိုပေမဲ့လည်အခုလက်ရှိလည်းအဲ့လိုမျိုးအထင်မှဝင်နိုင်ဖို့သူတို့ဟိုစေယုံတာမျိုးရှိတယ်ဆိုတော့အထူးသဖြင့်ခုနပြောတဲ့လူငယ်တွေထွက်လာတယ်ဆိုတာကလည်းအဲ့ဒါတွေအတွက်ကြောင့်ပဲများရတယ်ပေါ့နော်။ဘလဝမြို့ရဲ့လက်ရှိအခြေအနေကိုတေချာကိုင်းတွယ်ဖြေရှင်းတာမျိုးမလို့ရင်လူမျိုးရေးအသွင်ပြဿနာတွေဖြစ်လာနိုင်တယ်လို့ဘလဝဒေတာခန့်ခရီးယန်ဆရာတယော တောင်းရှိတဲ့သူကလည်းတေချာလည်းမကန်တင်နိုင်ဘူးရှင်တော့လူမျိုးရဲ့အကင်ကူပြောင်းပြီးတော့ယတနာကြီးကြီးဖြစ်နိုင်ဖွယ်တော့များသွားတယ်အခုလူငယ်လူရွယ်ကတော့မနေရေးပဲတဖြည်းဖြည်းထွက်လာတယ်အခုလက်ရှိကျန်တဲ့သူကတော့နံပါတ်1လမ်းစေးမရှိတဲ့သူတွေဖြစ်မယ်နံပါတ်2အသက်ကြီးအရွယ်တွေဘယ်လောက်ပဲနေတော့တယ်ကျန်တဲ့သူကတော့အလုံးထွက်ပြီ
ဒီကိစ္စနဲ့ပတ်သက်ပြီးအရခတတ်တော် AA ကိုကြိုးစားဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူးအရခတတ်တော် AA ဟာတိတုံရနှစ်ခွန်စစ်စင်ရင်နဲ့အတူချင်းပြည်နယ်ပလောဝမြို့နယ်ကို2023ခုနှစ်နိုဝင်ဘာလမှာစတင်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးနောက်အခုနှစ်ဇန်နဝါရီလ14ရက်နေ့မှာမြို့နယ်တစ်ခုလုံးကိုသိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်။အဲဒီနောက်အရခတတ်တော် AA ကပလောဝမြို့နယ်မှာအုပ်ချုပ်ရေးလုပ်ငန်းတွေအကောင့်ထဲပေါ်ကမြို့နယ်အတွင်းဝင်ထွက်သွားလာခွင့်ကိုလည်းထောက်ခံစာနဲ့သာဝင်ထွက်ခွင့်ပြုထားတာဖြစ်ပါတယ်ခင်ဗျာ
။အခုဆက်ပြီးတော့တရင်အချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
KIA ရဲ့စစ်ဦးစီးချုပ်ကွယ်လွန်သွားတာဟာကချင်ပြည်နယ်ကချင်လူမျိုးတွေအတွက်အပြင်အဖိနှိတ်ခံမြန်မာပြည်သူလူထုအတွက်ပါကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်တယ်လို့ညီနောင်မဟာမိတ်သုံးဖွဲ့ကထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဝဲကြီးတောင်စေုံကိုစစ်တပ်ကလေကြောင်းပစ်ခတ်မှုကြောင့်စေုံပျက်စီးဆုံးရှုံးခဲ့ရပြီးလူနာအပဝင်အယောက်20ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
ရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမိပါ
KIA ကချင်တက်စီဦးစီးချုပ်ကွယ်လွန်တာနောက်ရခိုင်ကြောက်တော်ဘက်ကဆေးရုံလေးချောင်းထက်ခဲ့ခင်ရပြီး20ကျော်တန်ရန်ရခဲ့တာအပါဝင်တိုင်းရင်သတင်းလာပါအခုလိုပတ်စင်ကနာတွေပြီးမှာတော့ VO ရဲ့ချက်သားရင်းညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချက်ကိုမဆုမြတ်မုံပြောပြပေးပါအောင်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီဂျင်ပင်တို့တရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီကနေ့တွေ့ဆုံပြီးတော့နှစ်နိုင်ငံဆက်ဆံရေးခိုင်မာတယ်ဆိုတာကိုပြသခဲ့ကြပါတယ်ယူကရိန်းပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့လိုအပ်တယ်ဆိုတာကိုလည်းနှစ်ဦးသဘောတူခဲ့ကြတယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောပါတယ်။ဥရောပတိုက်မှာငြင်းချမ်းတည်ငြိမ်မှုပြန်လည်ရရှိရေးကိုတရုတ်နိုင်ငံအနေနဲ့လိုလားပြီးဒီအခြေအနေရောက်တဲ့အထိတရုတ်အနေနဲ့ထိရောက်တဲ့အခန်းကနေစူးစမ်းပေးသွားမယ်လို့တရုတ်သမ္မတကပြောပါတယ်။ယူကရိန်းစစ်ပွဲအတွက်အပြေရှားနိုင်ဖို့တရုတ်အစိုးရအစပြုစူးစမ်းတဲ့အပေါ်ကျေးဇူးတင်တယ်လို့ရုရှားသမ္မတပူတင်ကလည်းတုံ့ပြန်ပါတယ်။အာရှပစိဖိတ်ဒေသမှာအနောက်နိုင်ငံတွေဦးဆောင်တဲ့နိုင်ငံရေးလုံခြုံရေးဆိုင်ရာမဟာမိတ်အဖွဲ့တွေဖွဲ့နေတာအန္တရာယ်များတယ်လို့လည်းသမ္မတပူတင်ကဆိုခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲဝင်ပြိုင်ဖို့ပြင်ဆင်နေကြတဲ့သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ကြိမ်စကားဆက်ထိုးကြဖို့အတွက်သဘောတူလိုက်ကြပါပြီ။လာမယ့်ဇွန်လ29ရက်နေ့စက်တင်ဘာလ10ရက်နေ့တွေမှာစကားဆက်ထိုးပွဲတွေလုပ်ကြဖို့အတွက်ကိုနှစ်ဦးသဘောတူခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးအပ်ရေးနဲ့အာဆီယံအစည်းအဝေးတွေမှာမြန်မာနိုင်ငံပါဝင်နိုင်မဲ့အခြေအနေတွေကိုဒီစစ်ကောင်စီနဲ့အာဆီယံတာဝန်ရှိသူတွေနေပြည်တော်မှာဆွေးနွေးခဲ့ကြပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တခါအာဆီယံအတွေ့အမှုချုပ်တို့ဦးဆောင်တဲ့အဖွဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမဲအောင်ဖိုင်နဲ့ပုံထုံးတွေကနေပြည်တော်မှာတွေ့ဆုံခဲ့ကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံအပါဝင်ကမ္ဘာတဝန်းငြိမ်းချမ်းရေးအတွက်ဆုတောင်းပေးကြဖို့အတွက်ပိုယဟန်မင်းကြီးဖရန်စစ်ကကက်သလစ်ဘာသာဝင်တွေကိုတိုက်တွန်းခဲ့ပါတယ်။ယူကရိန်း၊ပါလက်စတိုင်း၊အစ္စရေးမြန်မာနိုင်ငံတို့ကစစ်ပွဲတံခံရသူတွေအားလုံးကိုဆုတောင်းပေးကြဖို့အတွက်ဒီဗာတီကန်ကစိန့်ပီတာစဘာသာပုံထုနေ့တုန်းကအပတ်စဉ်ဆုတောင်းဝတ်ပြုပွဲအတွင်းမှာပိုယဟန်မင်းကြီးတိုက်တွန်းခဲ့တာဖြစ်ပါတယ်ရှင်။
ကျေးဇူးပါမဆင်မြတ်မွေးအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့ချက်သရဝိညာအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cider Hamdon နဲ့
Kellen Gordiano ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမေမှာ VO ကိုအခုလိုနောက်ဆက်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရဆန္ဒပြုဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအေးဆက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ